to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ VOA အမေရိကန်တန်ရဲ့2019ခုနှစ်မေလ9ရက်ကြာသပတေးနေ့ညဘက်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နေ10:00အထိလိုင်းလိုမီတာ25 32 51နဲ့လိုင်းလမ်းမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းဝင်ယူတင်ဆက်ပါပ
ါကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့မြောက်ကိုရီးယားကတာရိုဖြစ်ပက်တိန်တုံးနှစ်ခုဖြစ်ပုံရတဲ့စမ်းသပ်မှုတွေလုပ်ခဲ့တဲ့အကြောင်းတောင်ကိုရီးယားစစ်တပ်ကပြောလိုက်ပါတယ်မြန်မာနိုင်ငံတဝန်းကချင်းတောင်တချို့မှာဒီရက်ပိုင်းအတွင်းစုပုံမှုတွေဖြစ်ခဲ့တဲ့ပုံစုံစမ်းစစ်ဆေးမဲ့အကြောင်းသမ္မတရုံးကကြေညာချက်ထုတ်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မှွန်နဲ့တူကြေညာပေးသွားမှာပါ
ဟုတ်ကဲ့ပါခင်ဗျာရွှေဘိုအချင်းထောင်တွင်စုပုံမှုကိုအာနာပိုင်တွေကထိမ့်သိမ်းနိုင်ခဲ့တယ်ဆိုပေမဲ့ပြစ်ခတ်မှုအတွင်းအချင်းသား၄ဦးသေဆုံးသွားပါတယ်
သူတို့ကဒီတာဝန်ရှိသူတွေကိုပြန်လဲပြီးတော့ခုခံတဲ့အတွက်အုပ်ဒီပိုင်နဲ့ရိုက်ဓာတ်တွေရောခဲဒီပိုင်နဲ့ပြစ်တဲ့အတွက်အတင်းသူတို့ကဝင်စည်းမလို့ဖြစ်တဲ့အတွက်လက်မြစ်ပြရတဲ့အချိန်မှာ
ဒီအကြောင်းနဲ့အတူမြန်မာနိုင်ငံကိုရောက်ရှိနေတဲ့ကုလအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ရခိုင်ဒုက္ခသည်စခန်းကိုတွားရောက်မဲ့အကြောင်းနဲ့ရန်ကုန်လေစိတ်မှာဘီမန်းလေကြောင်းလိုင်းဘာကြောင့်လမ်းချော်ခဲ့ရသလဲတခါရခိုင်ပြည်နယ်ကစစ်ဆောင်တွေမြေမြုံမိုင်းနှင်းပြီးတိုက်ဆုံရတဲ့အကြောင်းတွေကိုတင်ပြသွားဖို့ရှိပါတယ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြတ်မွန်တို့ပြောပြပေးပါအောင်ဗျာ
တာရိုဖြစ်မစ်ဆိုင်းဒုံးတွေဖြစ်ပုံရတဲ့ဒုံးနှစ်ဆင်းကိုမြောက်ကိုရီးယားကစမ်းသပ်ပစ်လွတ်ခဲ့တဲ့ကြောင်းတောင်ကိုရီးယားစစ်တပ်ကဒီနေ့ပဲပြောလိုက်ပါတယ်ဒါဆိုရင်တပတ်တွင်းမြောက်ကိုရီးယားကဒုတိယတစ်ချိန်မစ်ဆိုင်းဒုံးတွေစမ်းသပ်ခဲ့တာပါဒုံးတစ်ဆင်းကကီလိုမီတာ420ထိရောက်ခဲ့ပြီးနောက်တစ်ဆင်းကတော့ကီလိုမီတာ290ထိရောက်ခဲ့တဲ့ကြောင်းလဲတောင်ကိုရီးယားပူတွဲစီဥစည်းချုပ်များရုံရုံကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါနိုင်ငံနောက်မြောက်ဖက်မြောက်ပျုံကန်းဒေသကနေပစ်လွတ်ခဲ့တဲ့ဒုံးတွေဟာအရှိဘက်ဒေသကိုဥတီရောက်ရှိခဲ့တယ်လို့လဲကြေညာချက်မှာဖော်ပြထားပါတယ်မြောက်ပျုံကန်းဒေသမှာနော်ဒွန်တာလက်ပစ်မစ်ဆိုင်းဒုံးအမျိုးအစားတွေထားတဲ့ဆိုင်နိုရီမစ်ဆိုင်းဒုံးအခြေစိုက်စခန်းရှိတဲ့ကြောင်းလဲဝါရှင်တန်အခြေစိုက်မာဗျူနဲ့နိုင်ငံကလေးလာရေးဌာန CSIS ကပြောဆိုထားတာပါတောင်ကိုရီးယားသမ္မတအင်ဒိုကတော့ဒုံးစမ်းသပ်ပစ်လွတ်မှုအတွက်အလွန်မင်းစိုးရိမ်မိတဲ့ကြောင်းလဲကိုရီးယားနိုင်ငံခြားစီးရေးတင်းမာမှုတွေကိရှင်ရမှာအထောက်အကူမဖြစ်စေတဲ့လောက်ရဖြစ်တဲ့အကြောင်းလဲပြောဆိုခဲ့ပါတယ်မြောက်ကိုရီးယားကနောက်ထပ်စမ်းသပ်မှုတွေလုပ်လာခြင်းအစဉ်သင့်ဖြစ်နေဖို့အတွက်လုံခြုံရေးကိုတိုးမြင့်ပြင်ဆင်ထားတဲ့အကြောင်းလဲပြောဆိုခဲ့တာပါစင်နေမှာတော့ကလည်းမြောက်ကိုရီးယားကစမ်းသပ်ပစ်လွတ်မှုတစ်ခုလုပ်ခဲ့ရမှာတာရိုဖြစ်ပက်တိန်တက်ဒုံးဖြစ်မယ်လို့လည်းကြွမ်းကျင်သူတွေယူဆထားကြပါတယ်2019နိုဝင်ဘာလကတည်းကရပ်ဆိုင်းထားတဲ့မစ်ဆိုင်းဒုံးစမ်းသပ်မှုတွေကိုတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်နဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့ကြားနောက်ဆုံးအချိန်ဆွေးနွေးမှုတွေမအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်ပြန်လည်စတင်ခဲ့တာလည်းဖြစ်ပါတယ်
တရုတ်သွင်းကုန်ကွန်တွေကိုအမေရိကန်ကပြောထားတဲ့အတိုင်းတောက်ကြနေကစတင်ပြီးတိုးမြင့်ခဲ့မယ်ဆိုရင်လိုအပ်တဲ့ပြင်ဆင်မှုအလုံးလုပ်ထားတယ်လို့တရုတ်ကပြောကြားလိုက်ပါတယ်။အမေရိကန်နဲ့ဖြစ်နေတဲ့ကုန်သွယ်ရေးတင်းမာမှုတွေကိုဆွေးနွေးဖြေရှင်းနိုင်ဖို့တရုတ်သမ္မတရဲ့ထိပ်တန်းစည်းပွားရေးအကြံပေးတရုတ်ဒုတိယဝန်ကြီးချုပ်လီယူဟေးဝါရှင်တန်မြို့တော်မှာရောက်ရှိနေပါတယ်။မစ္စတာလီယူဟေးနဲ့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လိုက်သန်ဇာဗန္ဒာရေးဝန်ကြီးစတီဗ်မနူချန်တို့ဒီကနေ့တွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။တရုတ်ပေါ်ဖိအားပေးတာကိုတရုတ်ကခေါင်းငုံခံမှာမဟုတ်သလိုကိုယ့်အကျိုးစီးပွားကိုကာကွယ်ဖို့ရည်ရွယ်ချက်ခိုင်မာပြီးတော့ကာကွယ်နိုင်စွမ်းလည်းရှိတယ်လို့တရုတ်ကုသရေးဝန်ကြီးဝန်ကြီးဌာနပြောခွင့်ရသူဂေါဖန်ကသတင်းတောက်တွေကိုဒီကနေ့ဘေကျင်းမြို့တော်မှာပြောကြားခဲ့ပါတယ်။တကယ်လို့အမေရိကန်ဘက်ကသွင်းကုန်ခွင်တွေတိုးမြင့်ရင်လိုအပ်တဲ့တံပြန်ဆောင်ရွက်မှုမှန်သမျှလှုပ်သွားမယ်လို့လည်းကုသရေးဝန်ကြီးဌာနကအစောပိုင်းတုန်းကကြေညာချက်ထုတ်ပြန်ထားပါတယ်။တရုတ်နဲ့အမေရိကန်ကြားလားနဲ့ချီကြားဆွေးနွေးညှိနှိုင်းနေတဲ့ကုန်သွယ်ရေးဆွေးနွေးပွဲတွေမှာတရုတ်ဘက်ကပေးထားတဲ့ကတိတွေပြတ်တယ်လို့ဆိုပြီးတရုတ်ကုန်ပစ္စည်းဒေါ်လာဘီလျံ200ဘိုးသွင်းကုန်တွေကို10ရာခိုင်နှုန်းကနေ25ရာခိုင်နှုန်းအထိတောက်ကြနေမှာစတင်တိုးမြင့်မယ်လို့သမ္မတဒေါ်နယ်ထရမ့်ကအခုတစ်ပတ်အစောပိုင်းမှာအသိပေးထားပါဗ
ျ။အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ပွဲမှုတွေကိုစုံစမ်းစစ်ဆေးနေတဲ့အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်သမ္မတဒေါ်နယ်ထရမ့်ရဲ့တားအကြီးဆုံးဖြစ်သူကို2019ခုနှစ်ထဲထွက်ဆိုချက်တွေနဲ့ပတ်သက်လို့မေးမြန်းဖို့တက်လွတ်တော်ထောက်လှမ်းကော်မတီကဆင့်ခေါ်ထားပါဗျ။ရုရှားနိုင်ငံမော်စကိုမြို့တော်မှာထရန့်တာဝါဆောက်လုပ်မယ့်အစီအစဉ်နဲ့ပတ်သက်လို့ထရန့်ဂျူနီယာကိုစာချုပ်လောက်ပြောခဲ့ဘူးတဲ့အကြောင်းသမ္မတရဲ့အကျိုးဆောင်ရှင်းနေအောင်မက်ကယ်ကိုဟင်ကအောက်လွတ်တော်ကော်မတီတစ်ခုရှင်းမောက်ဖေဖော်ဝါရီလတည်းထွက်ဆိုထားတဲ့အတွက်ထက်လွတ်တော်ကမေးမြန်းမှုစီစဉ်ခဲ့တာပါထက်လွတ်တော်တရားရေးကော်မတီရှင်းမောက်2019ခုနှစ်တုန်းကထွက်ဆိုချိန်မှာတော့ထရန့်ဂျူနီယာကဆောက်လုပ်ရေးအစီအစဉ်နဲ့ပတ်သက်လို့နှစ်စုံတစ်ပြားလောက်သာတည်တဲ့အကြောင်းထွက်ဆိုထားပါတယ်ထက်လွတ်တော်ထောက်လှမ်းရေးကော်မတီက2016အမေရိကန်သမ္မတရွေးကောက်ပွဲမှာ ရုရှားရဲ့စစ်ဖက်မှုအပြင်တမန်ထရန့်ရဲ့စီးပွားရေးအဖွဲ့တို့ရုရှားနဲ့ပတ်သက်ဆက်နွယ်မှုရှိမရှိဆိုတာတွေကိုလွန်ခဲ့တဲ့နှစ်နှစ်လောက်ကတည်းကစုံစမ်းနေကြတာပါဒါမှမဟုတ်ကော်မတီရဲ့စင့်ခေါ်ချက်အတိုင်းထရန့်ဂျူနီယာလာရောက်ထွက်ဆိုဖို့အစီအစဉ်ရှိမရှိဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး
အီရန်နျူကလ িয়ার အရေး၆နိုင်ငံသဘောတူညီချက်ပါအချက်တချို့ကိုဆက်လက်လိုက်နာတော့မှာမဟုတ်ဘူးလို့အီရန်သမ္မတကပြောဆိုခဲ့ပြီးနိုင်ပိုင်းကြာမှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအီရန်နိုင်ငံပေါ်အရေးယူဒဏ်ခတ်မှုအသစ်တွေကိုဗုဒ္ဓဟူးနေ့ကချမှတ်လိုက်ပါတယ်အီရန်နိုင်ငံအတွက်ဝင်ငွေရနေတဲ့တမနီအလူမီနီယံကျင်းနီနဲ့တန်တင်ပို့မှုတွေအပေါ်ဒဏ်ခတ်ပိတ်ဆို့မှုအသစ်တွေချမှတ်လိုက်ကြောင်းသမ္မတအမိန့်နဲ့ထုတ်ပြန်လိုက်တာပါအီရန်နိုင်ငံမှာအဓိကဝင်ငွေရနေတဲ့ရေတံတင်ပို့မှုအပေါ်အမေရိကန်ကပိတ်ဆို့တန်ခတ်ထားတဲ့အတွက်လဲစီးပွားရေးမှာထိခိုက်နေပါတယ်။အရင်ကနဲ့မတူတဲ့အမြင့်ဆုံးဖိအားတွေပေးနေတယ်လို့နောက်ထပ်ဖိအားတွေတိုးမြင့်သွားမှာဖြစ်ကြောင်းနဲ့အီရန်နိုင်ငံရဲ့အပြုအမှုတွေမပြောင်းမချင်းနောက်ထပ်အရေးယူမှုတွေနဲ့ရင်ဆိုင်ရမယ်ဆိုတာမျှော်လင့်ထားဖို့သမ္မတထရမ့်ကသတိပေးပါတယ်။အမေရိကန်နဲ့အီရန်နိုင်ငံကြားပြီးခဲ့တဲ့သတင်းပတ်ကစလို့တင်းမာမှုတွေကြီးထွားလာနေပါတယ်။အမေရိကန်တပ်ဖွဲ့တွေကိုချိန်ချောက်နေတဲ့တိုက်ခိုက်ဖို့ကြံစီနေတဲ့ဆိုပြီးအမေရိကန်စစ်တပ်ကလီယင်တင်သင်းမောအုပ်စုနဲ့ဒီနျူကလ িয়ার ဘုံးတည်ဆောင်နိုင်တဲ့လေယာဉ်တွေကိုလည်းဒေတာရင်းကိုဆေးလွှတ်ခဲ့ပါတယ်။ပုတ်ထူးနဲ့ဆော့ပိုင်းမှာတော့အီရန်သမ္မတဟာဆန်ရူဟာနီက2015ခုနှစ်တုန်းကသဘောတူညီချက်ပါအချက်တချို့ကိုလိုက်နာတော့မှာမဟုတ်ကြောင်းနဲ့စာချုပ်ပါနိုင်ငံတွေကရပ်ပေါင်း60အတွင်းမှာတုံ့ပြန်ဆောင်ရွက်တာမရှိရင်နောက်ထပ်အရေးယူဆောင်ရွက်သွားမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။
အန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9303များလိုင်းဒိုမီတာ57 kHz 5885တို့အပြင်စနေတနင်္ဂနွေမှာလိုင်းနိုင်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီမေကန်တဲ့မြန်မာဘာအစီအစဉ်ရဲ့ကြာစာပေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံတဝန်းကကျင်းထောင်တချို့မှာဒီရက်ပိုင်းတွင်စုပမှုတွေဖြစ်ခဲ့တဲ့ပေါ်စုံစမ်းစစ်ဆေးသွားမယ့်အကြောင်းသမ္မတရုံးကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ကျင်းသား၄ဦးထက်မနည်းသိဆုံးခဲ့တဲ့ထောင်စုပမှုတွေဒုတိယနေ့ဖြစ်ကြုံခဲ့ရပြီးဒီနေ့မှာပဲသမ္မတရုံးကကြေညာချက်ထုတ်ပြန်လိုက်တာပါ။မနေ့ကကလေးနဲ့ဖန်ကျင်းထောင်နေမှာစုပမှုတွေဖြစ်ပွားခဲ့ပြီးနောက်ဆက်တွဲဖြစ်ဒီနေ့မှာလည်းရွှေဘိုမြကျင်းနာတဝဲတာယာဝရီနဲ့ပသိမ်ထောင်နေမှာစုပမှုတွေဖြစ်ပွားခဲ့ကြောင်းနဲ့အခင်းဖြစ်ပွားခဲ့တဲ့အကျင်းထောင်နေမှာအကျင်းသားတွေရဲ့တောက်ဆူချက်တွေဟာတူညီနေပြီးအကျင်းသားတချို့ကဖြစ်စဉ်ကိုလက်ကင်ဖုန်းကနေလူမှုကွန်ရက်တွေပေါ်မှာဓာတ်ရိုက်ထုတ်လွှင့်တာတွေကိုစစ်စစ်တွေ့ရှိခဲ့တဲ့အတွက်ချိန်ဆမှုတွေတွေးထုတ်လုံဆောင်မှုတွေရှိခဲ့တယ်လို့တုံးတက်ကြောင်းနဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီအတွက်လည်းစုပမှုတွေဖြစ်ရတဲ့အကြောင်းရင်းကိုထိထိရရစုံစမ်းဖော်ထုတ်သွားမှာဖြစ်ကြောင်းပြောဆိုခဲ့တာပါ။မြန်မာရေးရတချံနှစ်တစ်ခုကာလနောက်ပိုင်းသမ္မတဦးမြင့်အမိန့်နဲ့ထောင်နဲ့ချီရဲ့အကျဉ်းသားတွေကိုပြန်လွှတ်ပေးခဲ့ပြီးနောက်မှာပဲနောက်ဆက်တွဲစုပမှုတွေကြုံခဲ့ရတာဖြစ်ပါတယ်။ကျင်းသားတွေကိုပြန်လွတ်ပေးတဲ့ဆူရရဲ့အစီအစဉ်ပေါ်မချေနှက်ချက်တွေကြောင့်ကန့်ကွက်တောင်းဆိုရင်စုပမှုတွေဖြစ်တာလို့လည်းသတင်းတွေထွက်ပေါ်နေတာပါသမ္မတရုံးရဲ့ထုတ်ပြန်ချက်မှာတော့သမ္မတရဲ့လူငင်းချမ်းသာခွင့်အစီအစဉ်မှာတက်ကြီးရွယ်ဦးတွေနာတာရှိချမ်းသာရေးပြဿနာရှိနေသူတွေအမျိုးသမီးတွေလူငယ်တွေမတန်ဆွမ်းသူတွေလို့ဦးစားပေးရမယ့်သူတွေကိုစီစစ်ရွေးချယ်ပြီးပြန်လွတ်ပေးခဲ့တာဖြစ်တဲ့အကြောင်းဖော်ပြထားပါတယ်
ကနေဒါနိုင်ငံမှာတရားစွဲခံနေရတဲ့တရုတ်ဆက်သွယ်ရေးနဲ့နည်းပညာလုပ်ငန်းဟွာဝေရဲ့ဗန်နိုင်းဆိုင်ရာအကြီးအကဲရှင်တွေကအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ပြောစကားကြောင့်သူ့အမှုတွေအပေါ်ဆွဲထားတဲ့အမှုကိုရပ်ဆိုင်အောင်တရားရုံးမှာတောင်းဆိုမယ်လို့ပြောကြားခဲ့ပါတယ်။နိုင်ငံရဲ့လုံခြုံရေးဆိုင်ရာအကျိုးစီးပွားဒါမှမဟုတ်တရုတ်နဲ့ကုန်သွယ်ရေးသဘောတူညီချက်တွေအတွက်အထောက်အကူဖြစ်မယ်ဆိုရင်တရားရေးဌာနကကင်တွယ်နေတဲ့မန်ဝမ်ဂျိုးရဲ့အမှုကိုသူဝင်ရောက်ဆွတ်ဖက်မယ်လို့သမ္မတထရမ့်ကတကြိမ်မကပြောကြားခဲ့တာပါ။ဒါကြောင့်မန်ဝမ်ဂျိုးအပေါ်တရားစွဲတာဟာနိုင်ငံရေးချောင်ဖြစ်နိုင်တယ်ဆိုတာကိုသူ့ရဲ့ရှေ့နေကထောက်ပြခဲ့ပါတယ်။အမေရိကန်သမ္မတအားရဲ့ပြောကြားချက်တွေဟာတရားဥပဒေစိုးမိုးမှုကိုချိန်ချောက်ရာရောက်တဲ့ထိခိုက်စေတယ်လို့ရှေ့နေစကော့ဖန်တန်ကမန်ဝမ်ဂျိုးကိုအမေရိကန်အစိုးရလက်လွှဲပြောင်းပေးသင့်မသင့်ဗုဒ္ဓဟူးနေ့တုန်းကကြားနာပွဲမှာပြောကြားသွားပါတယ်။အီရန်နိုင်ငံအပေါ်အမေရိကန်ကရေးယူတန်ခတ်မှုတွေကိုချိုးဖောက်တယ်ဆိုပြီးဟွာဝေရဲ့ဗန်ဒါရေးဆိုင်ရာအကြီးအကဲမန်ဝမ်ဂျိုးကိုကနေဒါလေးစိတ်တစ်ခုမှာ2018ခုနှစ်ဒီဇင်ဘာလကဖမ်းဆီးခဲ့တာဖြစ်ပါတယ်
။ပါကစ္စတန်နိုင်ငံမှာဆွေးနွေးဝါရီတွေရဲ့အကြမ်းဖက်မှုတွေကိုထိန်းချုပ်ဖို့ကြိုးပမ်းမှုအစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်အစ္စလမ်ဘာသာရေးကျောင်းပေါင်း3000လောက်ကိုပညာရေးဝန်ကြီးဌာနအုပ်ချုပ်မှုအောက်ပြောင်းရွှေ့ဖို့အစ္စလမ်ဘာသာရေးဖွဲ့စည်းတွေကသဘောတူခဲ့ကြတဲ့အကြောင်းအစိုးရတောင်းရှိသူတွေကပြောပါတယ်။ပါကစ္စတန်နိုင်ငံကအစ္စလမ်ဘာသာရေးကျောင်းနေရာလူငယ်တွေကြားအစိုးရဝါဒကြီးထွားလာပြီးနိုင်ငံဖြတ်ကျော်လှုပ်ရှားနေတဲ့အကြမ်းဖက်ဝါရီကွန်ရက်တွေအတွက်လူစုစရာနေရာတွေဖြစ်လာနေတယ်ဆိုပြီးဝေဖန်ခံနေရတာပါ။အာဖဂန်နိုင်ငံကပြစ်ခတ်တွေကြီးထွားလာစေဖို့နဲ့အိန္ဒိယနိုင်ငံကထိန်းချုပ်ထားတဲ့ ကက်ရှမီးယားဒေသမှာမွတ်စလင်ပုံကံအောင်လက်ချင်တင်တန်းပြီးဆီလွတ်နေတဲ့တချို့ဘာသာရေးကျောင်းတွေကိုနောက်ွယ်ကနေအားပေးရမှာပါကစ္စတန်စစ်တပ်ပါဝင်နေတဲ့အကြောင်းလဲဆွဆွဲခံထားရတာဖြစ်ပါတယ်။သဘောတူညီချက်အရဘာသာရေးကျောင်းတွေဟာပညာရေးဝန်ကြီးဌာနမှာမှတ်ပုံတင်ကြရမှာဖြစ်တယ်လို့မလိုက်နာတဲ့ကျောင်းတွေအနေနဲ့သင်ကြားဝင်ရှိမှာမဟုတ်တဲ့ကျောင်းလဲပညာရေးဝန်ကြီးရှက်ကတ်မာမော့ကဒေသခံတွေဌာနတစ်ခုကိုပြောဆိုခဲ့တာပါ။သဘောတူညီချက်အရအစိုးရကဘာသာရေးကျောင်းတွေဗန်စင်းဖွင့်လျက်မှာအကူအညီပေးဖို့နဲ့ပြည်ပကပညာတော်တွေနဲ့ပါကစ္စတန်နိုင်ငံကဘာသာရေးကျောင်းတွေမှာသင်ကြားလိုတဲ့အခါပြည်ဝင်ဗီဇာထုတ်ပေးနိုင်အောင်စီစဉ်ပေးသွားမှာဖြစ်တဲ့အကြောင်းလဲပညာရေးဝန်ကြီးကပြောဆိုထားပါတယ်
။ဩစတြေးလျနိုင်ငံမှာဒေါ်လာ46တန်းဘိုးလောက်ထုတ်ဝေသုံးစွဲနေတဲ့ဒေါ်လာ50တန်းငွေစက်ကူတွေပေါ်မှာစာလုံးပေါင်းအမှားတွေပါတယ်ဆိုတာကိုဗဟိုဘဏ်ကအတည်ပြုခဲ့ပါတယ်။လွန်ခဲ့တဲ့9လလောက်ထဲကထုတ်ဝေခဲ့တဲ့အဝါရောင်ဒေါ်လာ50တန်းအတစ်ပေါ်မှာတာဝန်ဝတ္တရားလို့အဓိပ္ပာယ်ရတဲ့ responsibility စာလုံးပေါင်းမှာအိုက်တလုံးကြံခဲ့တဲ့စာလုံးပေါင်းအမှားသုံးချိန်ပါဝင်ပါတယ်။ဩစတြေးလျနိုင်ငံရဲ့ပထမဆုံးအမျိုးသမီးလွှတ်တော်အမတ်ဖြစ်တဲ့ Edith Cowan ရဲ့ရုပ်ပုံနဲ့အတူ1922ခုနှစ်တုန်းကလွှတ်တော်မှာပထမဆုံးသူပြောကြခဲ့တဲ့မိန့်ခွန်းစကားကောက်နှုတ်ချက်ကိုငွေစက်ကူပေါ်မှာရိုက်နှိပ်ဖော်ပြထားတာပါ။2018အောက်တိုဘာလမှာစတင်ထုတ်ဝေခဲ့တဲ့ငွေစက်ကူတွေပေါ်မှာစာလုံးပေါင်းမှားနေတယ်ဆိုတာကိုပြည်သူတယောက်ကရေဒီယိုအသံလွှင့်ဌာနတစ်ခုကိုအသိပေးခဲ့မှအမှားကိုသတိပြုမိတာဖြစ်ပါတယ်။ဒေါ်လာ50ငွေစက်ကူတွေပေါ်ကစာလုံးပေါင်းအမှားတွေပါနေတာကိုသိရှိကြောင်းနဲ့နောက်တစ်ချိန်ထုတ်ဝေတဲ့အခါအမှားပြင်ဆင်ပါမယ်လို့ဩစတြေးလျဗဟိုဘဏ်ပြောခွင့်ရသူကဒီကနေ့ပြောကြားခဲ့ပါတယ်။လောလောဆယ်စာလုံးပေါင်းအမှားနဲ့ငွေစက်ကူတွေကိုတရားဝင်သုံးစွဲနိုင်ပြီးစာလုံးပေါင်းပြင်ထားတဲ့ဩစတြေးလျဒေါ်လာ50တန်းအသစ်တွေကိုတော့အခုနှစ်ကုန်ပိုင်းလောက်မှထုတ်ဝေမှာဖြစ်ပါရှင်။
ဒီတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြခဲ့ကြတာပါခင်ဗျာ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို internet ဆာမျက်နှာ burmese.voanews.com မှာလည်းတိုက်ရိုက်နားဆင်နေပါလေ။အခုတော့သတင်းပေးပို့ချက်တွေကိုအရင်ဆုံးတင်ပြခြင်းပါလေ။နှစ်ရက်အတွင်းအကျဉ်းထောင် 6,000 စုပူတာကြောင့်အကျဉ်းသား4ဦးသေဆုံးပြီးအချို့ဒဏ်ရာရရှိခဲ့ပါတယ်။လူသေဆုံးမှုတွေရှိခဲ့တဲ့ရွှေဘိုအကျဉ်းထောင်ဟာအခုတော့အခြေအနေတည်ငြိမ်နေပြီလို့တာဝန်ရှိသူတွေကပြောပါတယ်။သမနာရဲ့တတိယအကြိမ်မြောက်လူငင်းချမ်းသာခွင့်ကြီးညာပြီးနောက်တင်းကဆလို့အခုလိုစူပူမှုတွေဇက်တိုက်ဖြစ်လာခဲ့တာပါဒီကြောင့်နဲ့ပတ်သက်လို့ VV သတင်းတော့ကိုထက်အောင်ခန့်သတင်းပေးပို့ပါတယ
်မနေ့ကစကိုင်းတိုင်းကလေးမော်လိုက်ကျင်းတောင်နဲ့ဖန်ဟန်ကျင်းတောင်တို့မှာစူပူမှုဖြစ်ပြီးဒီနေ့မှာတော့မြကြီးနားပတ်သိမ်းတာယာဝတီရွှေဘိုတို့မှာထောင်စူပူမှုတွေဖြစ်ပေါ်ခဲ့ပါတယ်ရွှေဘိုအကျဉ်းထောင်ကတော့မနေ့ညကလေးကစူပူမှုဖြစ်ပြီးအနာဝင်ဘက်ကတနက်နေ့ပြည့်လို့အကျဉ်းသား၄ယောက်တည်ဆုံးခဲ့ပြီးအကျဉ်းသားအချို့ဒဏ်ရာရရှိခဲ့တာလည်းဖြစ်ပါတယ်။ဒီကနေ့ရွှေဘိုထောင်စုပူမှုကိုစကိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ကိုယ်တိုင်လာရောက်ခဲ့ပြီးအကျဉ်းသားတွေတောင်းဆိုတာတွေကိုတင်ပြပေးသွားမယ်လို့မီဒီယာတွေမေးမြန်းမှုကိုဖြေကြားသွားခဲ့ပါတယ
်။တောင်းဆိုရတဲ့ကစားရေးသားတို့ကတို့မင်းကဓာတ်နှုန်းကြီးမှကိုရေးပေါ့။ဓာတ်နှုန်းတို့ကိုတင်ပေးမှာပဲလေ။တို့မင်းတို့ဟိုဘက်က16လားဟလားနော်။16လက်တို့တင်ပေးမှာပဲလေ။တို့တောင်းဆိုရတဲ့ကိုရေးပါလို့တို့ကပြောထားပြီးသားပဲ။မင်းပြောပါလို့ပါမလို့ပါနဲ့တို့ရည်ရွယ်တကွဘလောက်ပဲရည်ရွယ်ကောင်းတော့လုတ်တီးလုတ်ဟာမှားသွားတယ်အဲ့ရွယ်ချက်ကအလားတားဖြစ်သွားရောညီညီတန်တန်လေးနဲ့လုတ်ခဲ့ပြီးမှဆိုဒါမှမဟုတ်တို့ဘလောက်ပဲတို့တင်စားရတင်ပေးမှာပါနောက်ဘလောက်ဝစိတ်ထဲမရှိပါဘူးနောက်ဒီနေ့ဖြစ်တဲ့ကျွန်းနဲ့တင်မှာဘာမှဆရာရတာမရှိလို့ပြရတယ်လေအခုဆရာလည်းအခုအဆောင်တွေလက်ပါကြည့်ရမယ
်ရွှေဘိုချင်းထောင်ဆိုတာဒါနဲ့ဆိုနှစ်ကြိမ်ရှိပါပြီတမနာရဲ့ဒုတိယကြိမ်လူငင်းချက်နာဝင်ကြီးညာပြီးမှလည်းအလားတူစူပူမှုဖြစ်ခဲ့ပါတယ်အခုတစ်ခေါက်စူပူမှုမှာအာနာပိုင်ဒီဘက်ကပြစ်ကတ်ထိန်းသိမ်းခဲ့လို့တည်ဆုံးခဲ့တာတွေရှိခဲ့တာဖြစ်ပါတယ်ဒီကနေ့ရွှေဘိုကျင်းတော်ဖြစ်စဉ်နဲ့ပတ်သက်လို့မြန်မာနိုင်ငံလူမှုကယ်ဆယ်ရေးအသင်းရွှေဘိုမြို့ဥက္ကဋ္ဌဦးမြို့မြင့်ကအခုလိုပြောပါတယ
်တာဝန်ရှိသူတွေကိုပြန်လည်ပြီးတော့ခုခံတဲ့အတွက်ဥတွေပိုင်နဲ့ရိုက်ဓာတ်တွေရောနဲ့ခဲတွေပိုင်နဲ့ပြစ်တဲ့အတွက်အသင်းတို့ကဝင်စည်းမလို့ဖြစ်တဲ့အတွက်လက်မြစ်ပြစ်ရတဲ့အချိန်မှာထိရပဲရှိတာပါကျန်တာမရှိပါဘူးမနေ့ကကျွန်တော်3000ကောက်ပါတယ်ဗျာညတော့3000နဲ့ဟိုနေ့ကတာမန်တန်ရတူပါဗျာမနေ့ကတော့ဓာတ်ပေါ်ကြီးတစ်ခုနဲ့ပြည့်နှံတန်ရတယောက်နဲ့တာမန်တန်ရတယောက်ပါဗျာအခုလေအဝင်းရုပ်ကိုယ်တိုင်ရှင်းတာကိုလက်မခံတာပါအကျဉ်းသားတွေကမင်းတို့ဖြစ်ချင်းတော့တင်ပြပြီးဆိုတော့တို့လက်မခံတာပါအစ်စ်တက်ကတော့အထဲမွန်လုံညုံရေးအရာပဲဒီမှာအကုန်လုံးတို့တက်ဆိုင်ရဒေသအနာပိုင်းနဲ့အကုန်လုံးတို့လုံညုံရေးရစောင့်ကြည့်နေတာရှိတာပါအထဲတော့မဝင်ပါဘူးအကုန်ငြိမ်သွားပါကြီးအကုန်ငြိမ်သွားပြီအဲသူတို့တောင်းဆိုတာကမနက်ကဟိုကဝင်းကျုံနဲ့သူတို့ညှိနှိုင်းတယ်သူတို့တင်ပြကြအေးဝင်းကျုံကလည်းမင်းတို့တင်ပြကြတော့ငါဆက်ပြီးတင်ပြပေးမယ်ငါတဦးလည်းမပြီးဘူးအကုန်လုံးမင်းတို့တင်ပြပေးငါတို့စီစဉ်လိုအပ်တာကိုကူညီဆောင်ရွက်ပေးမယ်လို့ပြောတာအဲ့ပြောတာကိုသူတို့ကလက်မခံကြတာအထဲမှာအဆောင်တွေဖြတ်တော်တွေဖြတ်ရိုက်ချိုးအကုန်လျှောက်လုပ်ကြတာ အင်အားသုံးပြီးတော့ထိမ့်သိမ်းရတဲ့သဘောပါပဲဗျ။ဒါကမထိမ့်သိမ်းလို့ရှိရင်ဒီတက်ဒီဆိုးမဲ့အခြေအနေတွေဖြစ်ကုန်ပါလေ
။အကျဉ်းသားတွေဟာလူငင်းချမ်းသာခွင့်တန်းတူခွင့်ရရှိဖို့နဲ့အစိုးရအဖွဲ့မြန်မာနိုင်ငံလူ့ခွင့်ကော်မရှင်သတင်းမီဒီယာတွေနဲ့တွေ့ဆုံမှုအဓိကထားတောင်းဆိုနေရလဲဖြစ်ပါတယ်။အခုလိုနှစ်ရက်အတွင်း1006ခုစုပမှုဖြစ်ပေါ်တာဟာအကျဉ်းသားတွေကိုလွှတ်ပေးရမှာပွင့်လင်းမြင်တောင်းမှုမရှိရကြောင်းလို့သုံးသက်တာကနိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်းကကိုပိုကြည်ပါ။
အဓိကကြောင်းရင်းကသူတို့လွတ်မြောက်ရေးအတွက်ဆိုလို့ပြောတယ်။ပြောတယ်ဆိုတဲ့အခါမှာဒီအကျဉ်းသားတွေကိုလွှတ်ပေးတဲ့အခါမှာစီစဉ်မှုပုံစံကရှင်းလင်းပွင့်လင်းမြင်တာမရှိဘူး။ဘယ်လိုစီစစ်တာလဲ၊ဘယ်သူတွေကစီစစ်တာလဲ၊ဘယ်လိုအကျဉ်းသားမျိုးကမှရွေးပြီးလှုပ်တာလဲဆိုတဲ့ဒီပွင့်လင်းမြင်တာမရှိတဲ့အပိုင်းကိုတော့ပြီးတော့တွေ့ရတယ်။ဆိုတော့အခါကျတော့အစိုးရကစီစစ်ရေးလုပ်မယ်ဆိုလို့ရှိရင်ဖြစ်နိုင်တယ်ဗျ။အကျဉ်းသားစီစစ်ရေးကော်မတီလိုမျိုးဖွဲ့ပြီးတော့လုပ်မယ်ဆိုလို့ရှိရင်တော့ဒီလိုပုံကြီးပွင့်လင်းမြင်တဲ့ဟာကိုပွင့်လင်းမြင်တဲ့ဖြစ်စဉ်မျိုးကိုကျွန်တော်တို့ရနိုင်တယ်။အဲ့လိုပြောဆိုလို့ရှိရင်အကျဉ်းသားတွေကလည်းသူတို့မလုပ်ရင်မလုပ်ရတဲ့အကြောင်းကိုလည်းသိချာသိအောင်ဆိုဒီလိုမျိုးဖြစ်အောင်တော့ကျွန်တော်တို့ဟိုစီစဉ်ရမယ်။နောက်တစ်ခုကအခုဒီအကျဉ်းသားတွေဆန္ဒပြမှုကိုဖြိုခွဲတဲ့အခါမှာလူအကျဉ်းသားတွေတည်ဆုံးတဲ့အဆင့်ကြီးဖြစ်လာတယ်။ဒါကကောင်းတဲ့အလားလာတော့မဟုတ်ဘူး။ပြီးတဲ့အခါကျတော့ပြည်သူလူထုရဲ့စိုးရိမ်မှုကလည်းပုံပြီးတော့မြင့်တက်လာတယ်။ဒါတွေကကောင်းတဲ့အလားလာတွေမဟုတ်ဘူး
။နိုင်ငံတော်သမ္မတကဧပြီလ16ရက်ကနေမေလ9ရက်နေ့ထိလူငင်းချမ်းသာခွင့်တုံ့ပြန်ပေးပြီးမြန်မာနိုင်ငံအနှံ့ပြားမှာရှိတဲ့ထောင်တွေထဲမှာအကျဉ်းသား2,300ကျော်ကိုပြန်လည်လွှတ်ပေးခဲ့တာလည်းဖြစ်ပါတယ်။အခုနောက်ဆုံးကြိမ်လွှတ်ပေးတဲ့လူငင်းချမ်းသာခွင့်မှာအခုစုပူနေတဲ့ထောင်နေတဲ့ကအကျဉ်းသားတွေမပါဝင်တာကြောင့်စုပူမှုတွေဖြစ်နေတာလည်းဖြစ်ပါတယ်။လက်ရှိအချိန်မှာမန္တလေးဥပိုလ်ထောင်နဲ့ပဲခူးထောင်တို့မှာထောင်စုပူမှုတွေဖြစ်ပေါ်လာမှာစိုးရိမ်တဲ့အတွက်လုံခြုံရေးချထားရပါတယ်။မြန်မာနိုင်ငံမှာအကျဉ်းထောင်နဲ့အလို့စကန်ပေါင်း63ခုရှိပြီးအကျဉ်းသား9,000ကျော်ရှိနေပါတယ်ခင်ဗျာ
။ VOA သတင်းတော်ကိုထက်အောင်ခန့်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။အခုလိုအကျဉ်းထောင်စုပူမှုတွေဟာချိတ်ဆက်မှုတွေနဲ့သွေးထိုးလှုံ့ဆော်မှုတွေရှိနေတယ်လို့အစိုးရကသုံးသပ်ထားပါတယ်ဒီစုပူမှုနဲ့ပတ်သက်လို့ဖြစ်ရမှန်ပေါ်ပေါရေးကိုထိရောက်စွာစုံစမ်းသွားမယ်လို့သမရယုံရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာအခုဆက်ပြီးတော့နားဆင်ရမှာကလူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်အာဆူလာမြူလာရဲ့ဒီကနေ့ရန်ကုန်မြို့ကိုရောက်ရှိလာပြီးတော့မနေ့ပြန်မှာတော့ရခိုင်ဒေသဒုက္ခသည်စခန်းကိုတွားရောက်ဖို့ရှိပါတယ်လူသားချင်းစာနာမှုအကူအညီတွေနဲ့ပြည်ပကတွေအခြေအနေတွေအတွက်ဖြည့်ရှင်းနိုင်မဲ့နီးလန်းတွေကိုရှာဖွေတွားဖို့ရည်ရွယ်ထားတဲ့ခီးစဉ်တစ်ခုဖြစ်တယ်လို့ဆိုပါတယ်ကိုဇော်ထက်ရန်ကုန်မြို့ကနေသတင်းပေးဖို့ပါတယ
်လူသားချင်းစာနာမှုဆိုင်ရာအရေးကိစ္စအင်းနဲ့ပတ်သက်ပြီးတာဝန်ယူဆောင်ရွက်နေတဲ့ကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်ဖြစ်တယ်လို့အရေးပေါ်ခဲ့တဲ့တုံ့ပြန်ရေးဆိုင်ရာဒုတိယညှိနှိုင်းမှုလည်းဖြစ်တဲ့ Miss Asula Mula ရဲ့မေလ9ရက်ကနေ15ရက်မြန်မာပြည်ခီးစဉ်အတွင်းမှာရခိုင်ကချင်းနဲ့ရှမ်းပြည်နယ်တွေမှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေလိုအပ်နေတာကိုကိုရိုင်းမျက်မြင်လေ့လာသိရှိနိုင်မှုအတွက်အဓိကရည်ရွယ်ထားကြောင်းနဲ့ပဋိပက္ခတွေကြောင့်ပြည်သူတွေပေါ်တက်ရောက်မှုတွေကိုလေ့လာဖို့အတွက်ဖြစ်ပါတယ်။အဲဒီနောက်ခီးစဉ်ပြီးမှအစိုးရပိုင်းဆိုင်ရာတာဝန်ရှိသူတွေနဲ့ရောအကူအညီပေးရေးအဖွဲ့အစည်းနဲ့ပါတွေ့ဆုံသွားဖို့လည်းရှိနေပါတယ်။UN OCHA ရဲ့မြန်မာပြည်ဌာနလူမှုဆက်သွယ်ရေးနဲ့ပြန်ကြားရေးရာရှိနန်စီမန်ဒယ်လီကအခုလိုပြောပါတယ်
ASG Ursula Müller is coming to observe firsthand the humanitarian situation in Rakhine, Kachin and Shan State. To see the impact
လာရတဲ့အချိန်မှာဒီမနက်ကမှဆောင်ရွက်နေတဲ့တရုတ်ဆန္ဒပြမှုလုပ်ငန်းတွေကိုဘယ်လိုလုပ်ပတ်အောင်ဆောင်ရွက်ရမလဲဆိုတာကိုရှင်းနေပါမယ်။အဲ့ဒီဒီတရုတ်ဆန္ဒပြမှုကအတူတူပေးလုပ်ငန်းတွေကိုဖွင့်ပြရလို့မနေနဲ့ဘယ်လိုတွဲထချိတ်ဆက်ပြီးလုပ်ဆောင်မလဲဆိုတာကိုလည်းရှင်းနေကြဖို့ရှိပါရဲ့ရှင့်။ Miss Müller အနေနဲ့ကဒီမနက်ကကိုလာရောက်တဲ့အချိန်အတွင်းမှာဒီလူသားချင်းစာနာမှုဆိုင်ရာဒေသအခြေအနေကြောင့်ထိခိုက်တဲ့ခံရတဲ့လူတွေနဲ့တွေ့ဆုံသွားဖို့ရှိတယ်လို့အစိုးရပိုင်းခြေပိုင်းရာရှိနေတဲ့ကောနောက်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးလုပ်ငန်းကိုဆောင်ရွက်နေတဲ့မိဖအဖွဲ့အစည်းအသီးသီးနဲ့ကောတွေ့ဆုံသွားဖို့ရှိပါရဲ့ရှင
်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းမှုရုံး UN OCHA ရဲ့လက်တလုံးရခိုင်ဒေသမှာဖြစ်ပွားနေတဲ့ပြည်ပခိုင်နဲ့ပတ်သက်ပြီးအထူးစောင့်ကြည့်လေ့လာနေရလဲဖြစ်ပါတယ်။ UN OCHA အနေနဲ့2018မှာမြန်မာနိုင်ငံလူသားချင်းစာနာမှုဆိုင်ရာတုံ့ပြန်ရေးစီမံကိန်းအတွက်ရခိုင်၊ကချင်း၊ကရင်နဲ့ရှမ်းပြည်နယ်မှာရှိတဲ့လူဦးရေ8,000,000ကျော်အတွက်အမေရိကန်ဒေါ်လာ183တန်းကိုလည်းတောင်းခံခဲ့ပါတယ်။မိုးကျနေပြီဖြစ်လို့ရခိုင်ဒေသမှာအရေးပေါ်အကူအညီတွေပိုလိုအပ်နေပြီလို့အကူအညီပေးရေးအဖွဲ့ကြီးကဆိုပါတယ်။ရခိုင်ရပ်ပတ်အဖွဲ့အစည်းတွေနဲ့စစ်တွေအခြေစိုက်ရဟန်းတန်ဃာတွေကမြို့နယ်6ခုမှာရှိတဲ့စစ်ဆောင်စခန်းတွေအတွက်ကယ်ဆယ်ရေးအကူအညီတွေနဲ့အမိုးအကာတွေကိုထောက်ပံ့ပေးဖို့ကြံ့ငွေ 3.3 ဘီလီယံအမေရိကန်ဒေါ်လာ23သန်းပြည်နယ်အစိုးရစီကိုမေလ6ရက်ကတောင်းခံထားပါတယ်။ပြည်နယ်အစိုးရကပြည်အောင်စုအစိုးရကိုတင်ပြထားတဲ့ဆိုပေမဲ့စစ်ဆောင် 38,000 အတွက် nebu neya tau dong yi sa ne ye ka di tong ku ga ye bo lu wa cha phit ni bi da ri long law mu ma shi yin naw sat twe cha ma yi pyatat na yi twa so yin ni ya chaung yakai ethnic congress ye athwe twe twin yin mu ko so so thong ga pyo ba de
pi thong su ko tu lo budget tin ha de so de ha ro pyo da bo da mai ta khu shi da ba shi de so no chano lo ga e pi thong su phe ma bulo thung ga ni ga da ne na taw khan ni ani tha ma wa tu lo bla law phi tu lo a ni ne di u ra pe a ni ne sin ga taw su tha de ne bo tu lo shin na ga di tin pya tha de so de ta paw mo lo me ro ma pi bu shin na pe de chano ga da ta kae ko be a yee chi ni de chi chin lo a ma ki sa chi de bu lo ni tha ni myu ne tu lo taw ma le so chano lo ma ti bu a lo myo lo shi ni ba de
a yee bo kae sai taw mya yi sai ya dutiya hni na yi mu a su la myu la ga ku la mye ran ko sa le တွေနဲ့စီမံခန့်ခွဲမှုဆိုင်ရာအမြဲတမ်းတွန်းဝင်ကော်မတီကကျင်းပတဲ့ထိပ်သီးအစည်းအဝေးကိုလည်းတက်ရောက်ခဲ့ပြီးရဲ့နောက်မှာမြန်မာနိုင်ငံကိုရောက်ရှိလာတာဖြစ်ပါတယ်။ဒါဟာသူ့ရဲ့ဒုတိယမြောက်မြန်မာပြည်ခီးစဉ်ဖြစ်ပြီး2018အေပီလပရမခီးစဉ်တုန်းကလည်းကချင်ပြည်နယ်မြစ်ကြီးနားမြို့မိုင်းနာ KBC စစ်ဆောင်စခန်းကိုသွားခဲ့ပြီးဒေသတွင်းကပြည်ထောင်စုတွေကိုလည်းဆွေးနွေးခဲ့ပါတယ
်။ကိုဇွန်ထက်ရန်ကုန်မြို့ကနေတရင်ပြပို့ခဲ့တာပါ။အခုတော့လင်းရင်လမ်းချော်တဲ့အကြောင်းရင်းတစ်ချက်ကိုကြည့်အောင်ပါ။ဘင်္ဂလားဒေ့ရှ်နိုင်ငံကဘီမန်လေကြောင်းလိုင်းရဲ့လေယာဉ်ရန်ကုန်အပြည်ပြည်ဆိုင်ရာလေစိတ်မှာဗိုလ်တပ်နေကပြေးလန်းကျော်သွားတဲ့ကိစ္စဟာလေယာဉ်ဘိန်းနဲ့ပြေးလန်းထိရမယ့်နေရာမှာမထိတဲ့အတွက်အချိန်မထိနိုင်ဖြစ်ခဲ့ပုံရတယ်လို့လေကြောင်းဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ကနေပြီးတော့ VOA မြန်မာပိုင်းကိုပြောပါတယ်လေယာဉ်အမှုတန်းနဲ့ခီးသည်စုစုပေါင်း35ယောက်ပါလာတဲ့လေယာဉ်အစင်းမှာလမ်းချော်ပြီးအပိုင်းလိုက်ကျိုးခဲ့တာနဲ့ပတ်သက်လို့စုံစမ်းမှုတွေလုပ်နေပြီလို့လေကြောင်းဦးစီးဌာနဒုညွန်ချုပ်ဦးရဲထွတ်အောင်ကပြောကြားခဲ့တာပါနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ဒုညွန်ချုပ်ဦးရဲထွတ်အောင်ကိုမတ်စုမြတ်မွန်ကမေးမြန်းတဲ့အခါသူကအခုလိုစတင်ဖြေကြပါတယ
်မနေ့ကဖြစ်စဉ်ကိုကြည့်လိုက်မယ်ဆိုရင်ကျွန်တော်တို့မှလည်းဒီမှတ်တမ်းတွေရှိပါတယ်နောက်ဆုံးမှဒီကွင်းရဲ့ CCTV record ပိုင်းကကျွန်တော်ပြန်ကြည့်ထားပြီအဲ့တော့ဒီဟာကတကယ်တမ်းကတော့ hard landing ဖြစ်တယ်ဟိုစပြီးတော့မှကျွန်တော်တို့လင်းဘိန်းနဲ့ပြင်းလာတဲ့စားထိရမဲ့နေရာတော့တစ်ခုအများကြီးကျော်ပြီးတော့မှသတ်မှတ်ထားတဲ့ landing zone မှာကျွန်တော် touch down မဖြစ်ဘဲနဲ့ဘေး6000လောက်ကျော်ပြီးတဲ့ခါကျမှ touch down ဆက်ပြီးတော့ဖြစ်တယ်။အဲဖြစ်တဲ့ခါမှာလည်းတော်တော်လေးကိုကျွန်တော်တို့ဘယ်လိုခေါ်မလဲ landing ပုံစံနဲ့တော့မတူဘဲနဲ့ကိုတော်တော်လေးဥဆက်ပြီးတော့ကျတဲ့အနေအထားမျိုးကိုတွေ့ရပါလေ။အဲဒါကြောင့်မလို့လဲရှေးကဒီ node ဆွေးတွေရော main wheel တွေရောကျိုးတယ်။နောက်ပြီးတော့မှတောင်ပံတစ်ဖက်ကျွန်တော်တို့အပြားတွေဟိုအရင်းတွေရောကျိုးတယ်။နောက်ပြီးတော့ပေါ်မှာပါကိုယ်ထဲမှာပါထိခဲ့တဲ့အနေအထားမျိုးတွေးရှိရပါတယ်ပြည်လမ်းရဲ့အလဲကောင်လောက်ကစထိတွေ့ကြမှာ control လုပ်ဖို့တက်ခဲ့ပြီးတော့ပြည်လမ်းကျော်လွန်သွားတာဖြစ်ပါတယ်ဒါကမနေ့ကတွေ့ရတဲ့ root cause ဆိုတော့ကျွန်တော်တို့ဌာနအနေနဲ့ကတော့ဝန်ကြီးဌာနရဲ့ဒီနေ့ဖွဲ့စည်းပေးလိုက်တဲ့ဒီ aircraft investigation board ပေါ့နော်ရှိတယ်အဲ့ဒီကနေပြီးတော့ accident incident investigate လုပ်တာစပြီးတော့လုပ်နေပါပြီဒါကတော့အခုချက်ချင်းတော့ကျွန်တော်တို့ result တော့မထွက်သေးပါဘူး
မနေ့ကဖြစ်တဲ့ဒီပြေးလန်းချော်တာမှာဒီရာသီဥတုကြောင့်လို့ပြောတာတွေလည်းရှိပါသေးတယ်။ပုံမှန်မြင်ရတာတော့အပိုင်းလိုက်ကျိုးတာတွေ့ရတယ်လေ။အဲ့လောက်ဖြစ်ရလောက်အောင်ကရာသီဥတုကဆိုးလို့ပါလားရှင်
။ရာသီဥတုကအဲ့ဒီလေမဆင်းခင်နိုင်ဝက်အလိုကတော့နည်းနည်းလေး heavy rain ကျော်တာရှိတယ်။ရှိတော့သူ့ဘော်တော်မှာကျွန်တော်တို့ကအဲတော်ပေါ့ဒီချိန်ကွင်းပေါ်မှာကျွန်တော်တို့ကပြန်ပြီးတော့မှမဆင်းမဲနဲ့ go round လို့ခေါ်တဲ့တပတ်ပတ်ပြီးတော့ပြန်ခိုင်းလိုက်ပါသေးတယ်။အဲ့လိုပတ်ပြီးတော့မှပြန်ဆင်းတဲ့ချိန်6:52ပေါ့။သူမတိုင်ခင်မှာတော့ရှေ့ကလင်းများ3ဆင်းဆင်းသွားတယ်ဗျအဲ့တော့ဆင်းတဲ့အချိန်မှာတော့ရာသီဥတုအချိန်နေဆိုးသွားတဲ့အချိန်နေမှာမဟုတ်ပါဘူးမရှိပါဘူးအဲ့တော့၄တိုင်လုံး15မိုင်လုံးလောက်ရှိတယ်ပြီးတော့မှမိုးကလည်းဖွဲဖွဲပဲရွာနေတဲ့အချိန်ဖြစ်ပါတယ်သူပြင်းလမ်းကိုမြင်နိုင်တဲ့ visibility က6မိုင်လောက်အကွာဝေးကိုမြင်နိုင်ပါတယ
်ဟုတ်ကဲ့အဲ့တော့ဆင်းတဲ့အချိန်မှာရောလင်းပြေးလမ်းမှာပေါ့နော်တခုခုချော်ရဲမှုရှိလို့လမ်းချော်တာမျိုးရောဖြစ်နိုင်ပါလားရှင့်
အဲ့ဒီအချိန်မှာတော့ဘာမှဒီပြင်းလမ်းပေါ်မှာဒီအနောက်ရှက်အတားဆီးဖြစ်နိုင်တဲ့ပစ္စည်းပစ္စည်းရအခြေအနေမျိုးဘာမှမရှိပါဘူးဗျာ
အဲ့တော့လေယာဉ်မှုရဲ့အားနည်းချက်ကြောင့်ဒီလိုမျိုးဖြစ်တယ်လို့ရောပြောလို့ရနိုင်ပါလားရှက
်ကျွန်တော်တို့အခုဟိုပါပေါ့ဒါအချမ်းမြင့်သုံးသပ်ချက်ကတော့လေယာဉ်မှုဆုံးဖြတ်ချက်ကြီးလဲလိုမယ်လို့တော့ကျွန်တော်တို့ကသုံးသပ်ပါတယ်ဗျာအဲ့ဒါတော့တကယ်တမ်းသူ investigation ရလာထွက်လာတဲ့ခါမှာအတိအကျပြောလို့ရပါ
ဟုတ်ကဲ့ပါရှင်အဲ့တော့နောက်ဆုံးမေးချင်တာကတော့ဒီထိခိုက်ဒဏ်ရာရမှုနဲ့ပတ်သက်ပြီးတော့လောလောဆယ်အထိပေါ့နော်ဘယ်လိုအတည်ပြုပြောနိုင်တယ်လဲနောက်တစ်ခုကနောက်ဆက်တွဲအရေးယူမှုတွေရောရှိပါလားရှင
်အားလုံးပေါင်းခီးတယ်ရော crew ရော16ယောက်ကိုမနေ့ကညတယ်ဆေးရုံမှာပို့ထားပါတယ်ဒါပေမဲ့စိုးစိုးဝါးဝါကျွန်တော်တို့ဟလာစိုးရင်ရောက်တဲ့ဒဏ်ရာရတဲ့အနေအထားတယောက်မှမရှိဘူးလို့သိရပါတယ်ဗျာဒီနေ့လည်းပြန်ဆင်းဖို့အချိန်တွေလုပ်နေကြပါပြီ
ဟုတ်ကဲ့ပါရှင်အဲ့တော့နောက်ဆက်တွဲဒါနဲ့ပတ်သက်ပြီးတော့အရေးယူဆောင်ရွက်မှုတွေရောရှိပါလားရှင်
အဲဒါကတော့ကျွန်တော်တို့အခုဒီ investigation board ပြီးသွားတဲ့အခါမှာ ထွက်လာတဲ့ reserve ပေါ်မူတည်ပြီးတော့သက်ဆိုင်ရာကျွန်တော်တို့ Bangladesh ကလေကြောင်းအနာပိုင်းပေါ်နဲ့ညီနိုင်တဲ့အရကျွန်တော်တို့ဖို့ရှိတယ်ဂျူနီဖို့ရှိမယ်သက်ဆိုင်ရာလေကြောင်း line နဲ့အခုကျွန်တော်ရန်ကုန်အမျိုးဆန်လေးစေးရဲ့ airport operator ဖြစ်တဲ့ YHN နဲ့ညီနိုင်ပြီးနှုတ်နှစ်ဖက်ပြည့်စည်ချုပ်မှုပိုင်းကရှိတဲ့ဟာကိုဟိုဘက်ကနေပြီးစာဝန်ရှိတဲ့ဘက်ကပေးရမယ့်အပိုင်းရှိပါလိမ့်မယ်
လေကြောင်းဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးရထွတ်အောင်ကိုမတ်စုမြတ်မွန်ကဘီမန်းလေရင်ပြည်လန်းလန်းကြုံမှုနဲ့ပတ်သက်ပြီးတော့မေးမြန်းခဲ့တာဖြစ်ပါတယ်။အခုတော့ရခိုင်ဒေသအခြေအနေကိုလည်းပြောပြခြင်းပါတယ်။စစ်ပြေးပိဋကတွေရှိနေတဲ့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ဝါရောင်စစ်ဆောင်စခန်းမှာရှိနေတဲ့ဒီရွာသားတဦးမိုင်းနှင်းမိပြီးတော့ထိခိုက်ဒဏ်ရာရခဲ့တယ်လို့မြောက်ဦးမြို့နယ်ကရွာသားတဦးလည်းမနေ့ကမိုင်းနှင်းသေဆုံးခဲ့ပါတယ်။ဒီလေးလတာစစ်ရေးတင်းမာမှုကာလအတွင်းရွာသား10ဦးကျော်မြေမျိုးမိုင်းကြောင့်တိတ်ဆုံးခဲ့ရတယ်လို့စစ်တမ်းကောက်ယူတဲ့အဖွဲ့တာဝန်ရှိသူတွေကပြောပါတယ် VOA သတင်းနောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားတာပ
ါစစ်ရေးသိမ်းမှနေဆဲရခိုင်ပြည်နယ်အတွင်းမှာလက်နက်ကင်ဖွဲ့တွေထောင်ထားတဲ့မိုင်းကြောင့်ဒေသခံရွာသားတွေထိခိုက်တိတ်ဆုံးမှုတွေရှိနေတာပါကြောက်တော်မြို့နယ်နဲ့ဘုံလူကျုံးမြို့နယ်ဆက်နားရှိဝါဆောင်စစ်ပေးဒုက္ခသည်စခန်းမှာခိုးလုံနေတဲ့စစ်ဆောင်ရွာသားတဦးမနေ့မနေ့ပိုင်းကသောတဲ့ဝါခုတ်ရွာကအပြန်မြေမျိုးမိုင်းနင်းမိခဲ့တယ်လို့ဝါဆောင်ဒုက္ခသည်စခန်းသာဝန်ရှိသူဦးအောင်ကျော်မြို့ကပြောပါတယ်
အမောင်မှာသူတို့ကဝါခုတာအဲ့ဒီခပောင်းအလွယ်ဆောင်ထားမှာဝါခုပြီးအပြင်မှာအဲ့ဒါမင်းနှောင်းလို့သူပြန်ရတာတွေကြားမိတယ်သူတို့နေတော့ဒီစခဲမှာရှိတဲ့ဝါခုတဲ့ပြန်လာတဲ့ဆော့တဲ့အဲ့ဒီလူလုံးတွေကသူတို့ကပြန်ရရှင်ကဒီကြောက်တော့ဆင်းရမခင်မလို့မင်းကစိုက်တဲ့ဆော့တွေပြောတယ
်လက်ရှိမိုင်းနေမိတူဥပန်းအောင်ချီကိုစစ်တွေစေယုံကိုပို့ထားပြီးတန်ရာချီနေပြင်းထန်တယ်လို့စစ်ဆောင်တွေကကူညီပေးဆောင်နေတဲ့ရခိုင်တိုင်းဒေသမျိုးနွယ်များစီယုံတွင်ရင်မူကိုစစောထွန်းကပြောပါတယ
်အခုတော့စစ်တွေစေယုံမှာရောက်နေပါတယ်အရင်ကတော့သူ operation လုပ်နေတယ်ဘောတော့အခုတော့ဆိုချေဖျားမဲ့အနေနဲ့မှရှိပါတယ်ညဘက်ချီတော့
မြမဆောင်မတော်နဲ့ရခိုင်လက်နက်ကန်အီတို့ကြားဖြစ်ပွားနေတဲ့စိုက်ပွဲကြောင့်ကြောက်တော်မြို့နယ်အတွင်းကခမောင်း၊လေကွိ၊ငစရိုင်းကန်၊ချောင်းတောင်ရေကောင်းစတဲ့ကြေးရွာကရွာသားတွေဟာ2018ခုနှစ်ဒီဇင်ဘာလကုန်လောက်မှာဝါဆောင်စစ်ဆောင်စခန်းကိုသိမ်းရှောင်ရောက်ရှိလာတာပါ။လက်ရှိစခန်းတွင်စစ်ဆောင်သုံးခတဲ့1200ကျော်ရှိနေပါတယ်။အလားတူမေလ3ရက်နေ့ကလည်းမြောက်ဦးမြို့သမရိရက်ကွက်ကဦးတန်းမြစ်စုသူကလည်းရွာရှိဘက်ဇတ်တောင်ကိုတိတ်ဝါခုတ်ဖို့သွားရောက်စဉ်မိုင်းပေါက်ကွဲခဲ့ပြီးသေဆုံးသွားခဲ့တယ်လို့မိသားစုနဲ့နေဆက်သူဂူလှကျော်ကပြောပါတယ်။
သူကတော့ထက်ခေါက်သွားတယ်လေမနေ့ကောနာရီရှင်တော့ကတိုးတဲ့ဝင်သွားတော့ဒါရိုက်ဆိုပြီးတော့အန္တရာယ်ကြားတယ်ခင်ဗျာသူကညနေကျရင်လည်းပြန်ရောက်တော့ရွာသားတွေနဲ့သူတို့မိသားစုတွေစစ်ပုံပြပြီးတော့နေ့နေ့တော့ရှာကြည့်တယ်လေနောက်တနေ့ကောနာရီလောက်မှာပဲသူ့ကိုကျွန်တော်တို့တွားရှာတော့တိုးတဲ့မှာတယောက်တည်းတင်နေတာကိုတော့ကျွန်တော်တွေ့တယ်ခင်ဗျာမိုင်းကတော့ဗျာမြင်ရောက်မိုင်းလို့လည်းပြောကြတယ်ဗျာနင်းကြီးမှဝေးတဲ့မိုင်းမျိုးလေ
မိုင်းပေါက်ကွဲတဲ့နေရာပြီးခဲ့တဲ့မန္လကမြမသမတော်နဲ့ရခိုင်လက်နက်ကန်အဖွဲ့တို့စိုက်ပွဲဖြစ်ပွားခဲ့တဲ့နေရာဖြစ်ပြီးဘယ်ဖွဲ့ထောင်လာတဲ့မိုင်းဆိုတာကိုတော့မသိရှိဘူးလို့ဒေသခံတွေကပြောပါတယ်။ကြံရစ်သူစနီးဖြစ်သူဟာမိဖွားကနီးကိုဝန်လွှဲထားရတယ်လို့တမိသုံးယောက်လည်းရှိနေတဲ့အတွက်စာဝတ်နေရခက်ခဲရှိနေတယ်လို့လည်းဂူလှကျော်ကပြောပါတယ်။ရခိုင်ပြည်နယ်တွင်းမှာမြမသမတော်နဲ့ရခိုင်တပ်ဖွဲ့အေအေတို့အရာစီရေးပဋိပက္ခဖြစ်ပွားနေတယ်လို့လုံခြုံရေးရထောင်လာတဲ့မြေမြုပ်မိုင်းတွေဟာဒေသခံတွေရဲ့သွာလာရေးကိုချင်းချောက်နေပါတယ်။ဒီလေးလာသာတွင်ရခိုင်ပြည်နယ်မှာမြေမြုပ်မှန်းကြောင့်အရသာ10ဦးလောက်တိတ်ဆုံးသွားခဲ့ပြီလို့စစ်တမ်းကောက်ယူထားတဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များစီယုံသွင်းမှုကိုစစောသွန်းကပြောပါတယ်
။ခုဖြစ်လာတာကတော့တော်နေရာတွေပေါ့နော်တော်ဆက်နေတာပေါ့ဒီတိုင်ပွင့်တဲ့သက်ဆိုင်တဲ့ဒီမိမာပိုင်ဆိုင်ရာမိုင်းတွေပဲဆက်လုပ်ကြရများပါတယ်။ကိုယ်ဒီမိုင်းငယ်ကဒီစုမတ်စီကျော်ရှိနေပြီတခြားဒီကျန်ရတဲ့လူကလည်းပဲ9 6လောက်ရှိတယ်
ပဲလနဲ့ကန်ဖွဲ့ကထောင်ထားတာမသိရပေမဲ့မြေမြုပ်မိုင်းထောင်ထားတဲ့နေရာတွေဟာဒေသခံရွာသားတွေသွာလာနေတဲ့နေရာဖြစ်တာကြောင့်ရွာသားတွေထိခိုက်မှုများပြားနေတာပါပြီးကြတဲ့မေလ9ရက်နေ့နဲ့10ရက်နေ့မှာလဲကြောက်တော်နဲ့ပုံလူကျုံမြို့နယ်တွင်တပ်မတော်စစ်ရင်တန်းတွေကိုရခိုင်လက်နက်ကန်အဖွဲ့ကနေမိုင်းခွဲစိုက်ခိုက်ခဲ့တယ်လို့ရခိုင်တပ်မတော်ဘက်ကပြောဆိုပါတယ်လက်ရှိရခိုင်ပြည်နယ်တွင်စစ်ရေးသိမ်းမှနေစေချင်နေကြောင့်မြို့နယ်6မြို့နယ်ကရွာသား38,000ကျော်စစ်ဘေးသိမ်းရှောင်နေရတယ်လို့ပန်းစီစစ်စစ်ခံရမှုမြေမြုပ်ပိုင်းအန္တရာယ်တွေကြောင့်လဲဒေသခံတွေရဲ့လုံခြုံရေးဟာကင်းမဲ့နေတယ်လို့အကူအညီပေးရေးဖွဲ့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
နိုင်ငံရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်မကြခင်ထုတ်လွှင့်တော့မဲ့အစီအစဉ်မှာတော့ကျန်းမာရေးကဏ္ဍတိုင်းရင်းသတင်းလွှာစတာတွေကိုနားဆင်ရဖို့ရှိပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့ဂျာတာပရိနေညဘက်အစီအစဉ်လေးကိုည10နာရီအထိလိုင်းနိုမီတာ25 kilohertz 5539ညလိုင်းနိုမီတာ32 kilohertz 7883ညလိုင်းနိုမီတာ51 kilohertz 9335ရူကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းချမ်းမာရီကဏ္ဍဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ဝါလူမျိုးတွေရဲ့ဒီနယ်အဆင့်တောင်းဆိုတဲ့ဆိုတဲ့ကိစ္စကဒီတိုင်းသားအခွင့်အရေးတွေကိုအမြဲတမ်းဟိုကြောင်ထိုးထားခြင်းခံရတဲ့အလေထတွေရတယ်စပြီးတော့တိုင်းသားတွေကုန်လုံးက
မကြခင်မှာအပြည့်စုံကိုတင်ဆက်သွားဖို့ရှိပါတယ်ခင်ဗျာအခုတော့ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာမျက်လုံးဓာတ်မတက်ရားရံခြင်းအပိုင်းတွေကိုတင်ပြထားပါတယ်မျက်လုံးအလာဂျီလို့ခေါ်တဲ့မျက်လုံးဓာတ်မတက်တာကမြန်မာနိုင်ငံမှာအတော်အသင့်အဖြစ်များနေတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်ဒီလိုမျက်လုံးတက်မတဲ့ရာရန်တာဘာကြောင့်ဖြစ်ရပြီးဘယ်လိုလက္ခဏာတွေပြသလဲပြီးတော့ဘယ်လိုဆောင်ရန်ရှောင်ရန်တွေရှိမလဲဒီအကြောင်းနဲ့ပတ်သက်လို့မြန်မာနိုင်ငံကအရေးပြားအထူးကုဆရာဝန်ကြီးဒေါက်တာစိုးဝင်းဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်
ဟုတ်ကဲ့ရေပြားတစ်ခုဆရာဝန်ကြီးဒေါက်တာစိုးဝင်းခင်ဗျာကျွန်တော်တို့ဒီမျက်လုံးမှာအလာကြီးဖြစ်တယ်ပေါ့ဆရာနော်ဒီမျက်လုံးမှာတစ်ခုခုဒီမတည့်တာကြောင့်ရားရန်တာမျိုးကမြန်မာနိုင်ငံမှာဖြစ်တဲ့အနေအထားဘယ်လိုရှိလဲဆရာ
မျက်လုံးအလာကြီးကအတော်အသင့်ဖြစ်ကြပါတယ်ဘာဖြစ်လို့လဲဆိုတော့ဒီမျက်လုံးတွင်းပိုင်းမှာလိမ့်ချေတာတွေကလည်းများတယ်နောက်ဓာတ်မတည့်တာတွေဖြစ်နိုင်တာတွေကလည်းခုပြင်းမှများတယ်နောက်တစ်ခါမျက်လုံးဆိုတဲ့နေရာကပါလွှာပြီးတော့အလာကြီးဖြစ်တဲ့နေရာဆိုတော့လေတခြားကိုခန္ဓာရေပြားလို့မဟုတ်မတက်လာပြီးနည်းနည်းဖြစ်တာနဲ့တိမခံနိုင်ဘူးတိမခံနိုင်ဖြစ်တာပဲ
ဟုတ်ကဲ့ဆရာအဲ့တော့ဒီမျက်လုံးအလာကြီးဆိုတာလေးကိုနည်းနည်းလေးရှင်းပြပေးပါလားဆရာကြီ
းမျက်လုံးအလာကြီးဆိုတာကတော့မျက်လုံးရဲ့အထင်းအတွင်းထဲမှာအမဲရောင်အလုံးမြင်ရတယ်ဘေးနားမှာအဖြူရောင်မျက်သားရှိတယ်အဲ့ဒီမျက်လုံးအပါဝင်အပေါ်မျက်ခွန်အောက်မျက်ခွန်နောက်တစ်ခါမျက်လုံးတစ်ဝိုက်ရေပြားမှာခုခုကြောင့်ဓာတ်မတက်လို့အလာကြီးဖြစ်တာပေါ့နော်ဟိုတင်းကနဲ့ကမျက်လုံးနဲ့ဒီလေမျိုးလုံးထဲလို့ဝင်သွားတဲ့အခါမှာမျိုးလုံးထဲမှာ max cell လို့ခေါ်တဲ့ဒီ cell တွေရှိတယ်ဗျ။အဲ့ဒီ cell တွေကမတည့်တဲ့အခါကျရင်သူတို့ cell အတွင်းမှာရှိတဲ့ histamine ဆိုတဲ့ဓာတ်ကိုထုတ်လွှတ်တယ်။ပြီးတော့တခြား histamine လို့ပဲတခြား chemical တွေကိုသူကထုတ်လွှတ်တယ်။သူကဒါတဘာဝကာကွယ်မှုစနစ်ရဲ့ပုံစံအရသူကထုတ်လွှတ်တာ။ဒါထုတ်လွှတ်တဲ့အခါကျအဲ့ဒီ histamine ဆိုတဲ့ဥစ္စာကမျိုးလုံးကိုတွေးကြောတွေကိုယောင်လာစေတယ်၊တွေးကြောတွေကိုကျယ်လာစေတယ်။အဲ့ဒါကြောင့်မလို့မျိုးလုံးယောင်လာတယ်အဲ့တော့ရောင်ရမ်းနဲ့ရလာကတော့နီးရဲနေတဲ့ရာရံနေတဲ့မျိုးလုံးလာကြည့်ပဲပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဘာချမလို့ဒီဓာတ်မတည့်တာပေါ့နော်မျိုးလုံးမှာဖြစ်ရတာလဲဆရာ
ဒီခေတ်ရဲ့ပြောင်းလဲမှုရပေါ့နော်လိမ့်ချေစရာပစ္စည်းတွေအားလည်းလုံများလာတယ်ပို့ပြီးတော့လည်းလူတွေကလိမ့်ချေလာကြတယ်ရေးချေစရာများဆိုလို့ပို့လဲတုံးလာကြတယ်အဲ့မှာအလားကုန်နေရှိတယ်အလားကုန်နေမှာဘာမှပစ္စည်းနဲ့ထုတ်ထားတဲ့အလားကုန်နေရှိသလိုဓာတုပစ္စည်းအလားကုန်ဆိုပြီးတော့အဆုံးရွှဲရှိတာပေါ့နော်အဲ့တော့အလားကုန်နေလိမ့်နေဆိုလိမ့်ကျထိတွေ့တဲ့နေရာကျွန်တော်တို့ညနာသားရေပေါ်မှာဒီနေရာကြီးညနာရေပြားပေါ့နော်အဲ့တော့ညနာရေပြားမှာလူရဲ့လူခန္ဓာကိုယ်ရေပြားဒီနေရာဒီနေရာအထူးလေးအပားတွေမတူပြကွာခြားတယ်အဲ့မှာမှာညနာပါတယ်ညနာမှာမှတခါမျက်ခွန်နဲ့မျက်လုံးတွဲရေပြားတော့ဒီခန္ဓာကိုယ်တစ်ခုလုံးမှာပါလွှာဆုံးပဲပါလွှာတာနဲ့အမျှကျွန်တော်ဒန်းခန္ဓာရေနေတယ်မတည့်တာအလားကြီးအဲ့လိုမျိုးဖြစ်လေတယ်အဲ့တော့အလားကုန်ကြီးကြောင့်လေအများကြီးဒီမျိုးလုံးအလားကြီးတွေဖြစ်တဲ့မျိုးလုံးမှာကာချဲဆွဲတာမျက်တောင်ကော့စီမျက်ခုံးမွေးဆွဲတာနောက်မျိုးလုံးမိတ်ကအဲလိမ့်တဲ့ဥစ္စာအလုံးပေါ့နော်အဲ့ဒါတွေလည်းပါတယ်အဲ့ဒါအပြင်တခြားဒီဖုံမုံကြီးအမုံကြီးနောက်မိုးလို့ခေါ်တဲ့အိမ်တွင်းမှာပေါက်တဲ့မှုကြီးနောက်အိမ်မွေးတိရစ္ဆာန်ရဲ့အမုံကြီးအမွေးကြီးသရေကြီးဆိုပြီးတော့အမျိုးစုံကြောင့်ဖြစ်တတ်ပါတယ
်ဟုတ်ကဲ့ဆရာနောက်ထပ်ရောဒီဖြစ်စေတဲ့အကြောင်းရင်းရှိသလားဆရာ။ဥပမာရာသီဥတုအပြောင်းလဲတော့
ဒီပန်းဝုံပေါ့နော်။ကိုလန်တို့ခေါ်တဲ့ပ တန်းဝတ်မုံပေါ့နော်အဲ့အရင်ဆိုရင်လည်းဖြစ်တတ်တာရှိတယ်ဥမာပန်းပွင့်တဲ့အချိန်တော့ဥမာအဲ့လိုမျိုးဝတ်မုံကူးတဲ့အချိန်ပေါ့နော်အပင်ကဝတ်မုံကြီးထုတ်လွှတ်တာထုတ်လွှတ်တော့အဲ့ဒါလေနဲ့ပါလာပြီးတော့တခါကိုယ့်မျက်လုံးမှာထိပြီးတော့အဲ့ဒါကိုမတည့်တာလည်းရှိတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီမျက်လုံးမှာဓာတ်မတည့်တာဖြစ်လာရင်ပေါ့အလာရှိဖြစ်လာရင်ပေါ့ဆရာနော်ဘလို့လက္ခဏာတွေနဲ့သိနိုင်မလဲဆရာ
မျက်လုံးနဲ့မျက်လုံးတဝိုက်နေရတာကရောင်ရမ်းနေတာပေါ့အဲ့တော့မျက်လုံးညှဲနေတာလို့မိုးအင်းနေတာလို့မျက်ရည်ပူကြတာလို့တော့မျက်ခွန်တွေထူနေတာမျိုးတွေလို့အဲ့ဒါမျိုးကြီးမျိုးစုံဖြစ်တာပဲလက္ခဏာတွေကတော့အများကြီးပဲမျက်လုံးကိုကြည့်လိုက်ရင်အဖြူနေရာမှာညှဲပြီးတော့မျက်လုံးကပြောင်းနေတာပေါ့နော်ပြီးရင်ရားလဲရားတယ်မျက်ရည်တွေလည်းကျတယ်ကြည့်လို့လည်းမကောင်းကြည့်ရတော့ဝါးတယ်လို့လို့ဆူးတယ်လို့လို့ဆက်တယ်လို့လို့ဖြစ်နေတယ်မျက်ခွန်တွေကလည်းမိုးအင်းရောင်ရမ်းနေပြီးတော့အလင်းရောင်ကြည့်ရင်ဆူးနေတာလို့ကြည့်လို့မရတာတွေဖြစ်တယ်အဲ့တော့မျက်လုံးတက်တက်ပဲဒါအလာကြီးဖြစ်နိုင်တယ်လို့နှာရည်ယူတာလို့နှာချီတာလို့စတဲ့နှာခေါင်းအလာကြီးရည်ရာရနာစတဲ့အရင်းနဲ့လဲတွဲပြီးတော့မျက်လုံးအလာကြီးဖြစ်တတ်တယ
်ဟုတ်ကဲ့ဆရာရဲ့အဲ့တော့ဒီမျက်လုံးအလာကြီးဖြစ်လာတဲ့အချိန်မှာပေါ့နော်ဒီချို့ကမျက်လုံးကိုသွားပုတ်မိကြပါတယ်ဆရာအဲ့ဒါလှုပ်လို့သိရင်လားဆရာရဲ့
အာအဲ့ဒီဥစ္စာကတော့လေကိုကဟိုပုတ်ချင်တယ်လို့တော့မှမှန်းလို့မရသေးဘူးတဘာဝရရဟို reflex ကိုခေါ်တာပေါ့အော်တိုပဲရန်ပုတ်ချင်တာနဲ့တခါလဲချက်ချင်းကိုပုတ်လိုက်မိတာပဲစဉ်းစားကြည့်အောင်မမရဘူးဒါပေမဲ့မျက်လုံးကိုပုတ်ရင်အလာကြီးကပူဆိုးတယ်ဗျပုတ်ရင်တော့ကိုကတက်တာလိုလိုပါလို့နဲ့အလာကြီးပူဆိုးတယ်ဘာဖြစ်လို့လဲဆိုတော့အဲ့လိုပုတ်တဲ့အတွက်ကြောင့်မလို့ခုနကပြောတဲ့မတ်ဆဲစရာဒီထုတ်တဲ့ဓာတ်ပစ္စည်းတွေ chemical တွေ histamine တွေလကူတဲ့ပုံမှုထုတ်လို့တယ်အဲ့ဒီပစ္စည်းတွေပုံမှုထုတ်လို့တယ်ဆိုရင်ရောင်ရမ်းမှုပူဆိုးစေတယ်ရောင်ရမ်းမှုပူဆိုးရင်ပူပြီးတော့ရားရံစေတယ်အဲ့တော့ကိုပုတ်ချင်တယ်ဆိုရင်သတိလိုက်ထားပြီးတော့မပုတ်ပါနဲ့ပုတ်မဲ့အစားမိကလိန်ထားရဆိုရင်မိကကိုဖျက်လိုက်ပါပြီးရင်ရေခဲရေဥုပ်ပေါ်ရေခဲဥုပ်ကလေးပေါ့နော်ကတ်ပေးပါဒီလိုမျက်တမှန်တွေပါတက်ထားရဆိုရင်လည်းဖြုတ်ထားပါနောက်လက်တွေကိုလည်းမကြမကြစီကြောပေးပါဘာဖြစ်လို့လဲဆိုတော့လက်တွေဆိုတာနေရာတကာကိုင်နေတော့ပိုးတွေပါထပ်ဝင်ပြီးတော့အလာကြီးတွေမကပဲပိုးဝင်တာတွေပါဖြစ်တတ်လို့ပါ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီရားရံနေချိန်မှာပေါ့နော်လောလောဆယ်ဒီမျက်လုံးတဝိုက်ကိုတခခုလိန်ထားတင်တာမျိုးရော
အဲ့ဒါလည်းပြဿနာတစ်ခုပဲဘာဖြစ်လို့လဲဆိုတော့မျက်လုံးဆိုတာကမျက်နာမှာထင်ရှားတဲ့နေရာပေါ့နော်အဲ့တော့မျက်လုံးတဝိုက်ဒီအလာကြီးကြောင့်ရောင်ရမ်းနေတဲ့ခါကျတော့ပိုဆိုးရောဟိုမျက်လုံးကြီးကလည်းမိုးအင်းနေတယ်ညည်းနေတယ်ဆိုတော့ဘယ်လိုလုပ်ရမလဲဆိုပို့ပြီးတော့တောင်မှမိတ်ကပ်ထူထူနဲ့ဖုံးပြီးတော့လိန်ကြတယ်အဲ့လိုလိန်မိတတ်ကြတာပေါ့နော်အဲ့ဒါကိုရောင်ရမ်းနေတာကိုဖုံးကွယ်ဖို့လीတကယ်တော့အဲ့လိုမျိုးလဲလုပ်လို့မကောင်းဘူးညမလုပ်ပါနဲ့လို့ပဲပြောရမယ်မိတ်ကပ်ဆိုတာကတဘာဝပစ္စည်းပဲဖြစ်ဖြစ်ပေါ့နော်ဓာတုတွေကပစ္စည်းပဲဖြစ်ဖြစ်အလာကြီးကိုပို့ဆိုးစေတယ်အဲ့တော့ညီတာတွေနဲ့ထွက်တာတွေခုနကလက္ခဏာတွေပူဆိုးလာလိမ့်မယ်။ဒါကြောင့်မို့လို့လောလောဆယ်မိတ်ကပ်ကိုတော့ရထားပေးပါ။တကယ်လို့မျက်လုံးတွိုင်းပါအနီကွက်တွေအမြွက်တွေရှိတယ်ဆိုရင်တော့ concealer လို့ခေါ်တဲ့ဖုံးပြီးလိမ့်လို့ရတဲ့အလကုံ cosmetic တမျိုးရှိတယ်ဗျာ။သူအဲ့မှာမှမှတခါ concealer တွေလည်းမှမှ hypoallergenic လို့ခေါ်တဲ့ hypo ဆိုတာ allergy အဖြစ်နည်းစေတယ်လို့ပြောတာပေါ့နော်။အဲ့လိုမျိုးရေးထားတဲ့ hypoallergenic လို့ရေးထားတဲ့ concealer ပေါ့။ကွန်ဆီလာလေးကိုမျက်လုံးအညိုအမဲနေရာတွေတဲ့ကိုနည်းနည်းလေးညီကွက်ညူကွက်တွေကိုခဏဖုံးပြီးတော့လိမ့်ထားနိုင်ပါတယ်နောက်တစ်ခါမျက်လုံးစားတခြားနေရာကိုကြည့်မိအောင်ကြည့်မိတဲ့လူအာယုံပြောင်းသွားအောင်လို့ဟိုအသာပေးပြီးတော့မျက်လုံးကိုအသိပ်ပြီးတော့ထင်ရှားအောင်မလိမ့်နဲ့ပေါ့ဗျာတခြားနေရာကိုပုံပြီးထင်ရှားအောင်လိမ့်ပြီးဥမာနှာခမ်းကြီးရေရေဆိုးတာမျိုးပေါ့နှာခမ်းကြီးရေရေဆိုးတာရင်မျက်လုံးကိုကြည့်မဲ့အစားနှာခမ်းကြီးကိုတော့ကြည့်မိရမျိုးအာယုံလွှဲပြီးတဲ့သဘောမျိုးပေါ့အဲ့လိုမျိုးလုပ်သင့်ပါတယ်မိကတော့မလိမ့်ထားသင့်
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ဥဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးကဏ္ဍပြီးဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ပဲဖြစ်ပါတယ်ခင်ဗျာဒီတစ်ပတ်မှာတော့ပညာရေးပြည်ရင်ပြောင်းလဲရေးအတွက်ပြည်တွင်းကပညာရှင်တွေနိုင်ငံခြားကိုလေ့လာရေးခီးထွက်ကြသလိုနိုင်ငံခြားကလည်းမြမပြည်ကိုလာရောက်လေ့လာကြပါတယ်ဒါပေမဲ့ကမ္ဘာအဆင့်မီအရေးသွေးတိုးတက်လာအောင်လုပ်ဖို့ကိစ္စဟာပညာရေးမှာအခက်အခဲဆုံးဖြစ်နေကြောင်းဥအောင်ခင်ကရေးသားတင်ပြထားပါတယ်
ကျောင်းသားကျောင်းသူတွေရဲ့အရေးအတွေးကိုမြင့်တင်နိုင်ဖို့အတွက်ဆရာဆရာမရဲ့အရေးအတွေးကိုအရင်ဆုံးမြင့်တင်ဖို့လိုအပ်ကြောင်းလွန်ခဲ့တဲ့ဧပြီလ29ရက်နေ့ကပညာရေးဝန်ကြီးမန္တလေးမှာပြောပါတယ်ကိုပိုင်ကျောင်းကဆရာဆရာမအရေးအတွေးမြင့်တင်ရေးတလတင်တန်းဖွင့်ပွဲမှာပြောကြားသွားတာဖြစ်ပါတယ်အစိုးရကျောင်းပုဂ္ဂလိကကျောင်းပညာသင်ဘုန်းကြီးကျောင်းစတဲ့ကျောင်းတွေမှာဆရာဆရာမအရေးအတွေးမြင့်တင်ရေးဟာရွေချက်နံပါတ်1ဖြစ်တယ်လို့ဆိုပါတယ်ဆရာအားကိုတဲ့အလွတ်ကျက်ပညာရေးစနစ်ကျင့်သုံးလာတာလည်းကြာလာပါပြီ။မ မြန်မာပြည်ရဲ့ကိုလိုနီကစ်ပညာရေးဟာကမ္ဘာအဆင့်မီပညာရေးဖြစ်ပါတယ်။အရှေ့တောင်အာရှမှာတင်ရှားတဲ့တက္ကသိုလ်တွေထဲမှာရန်ကုန်တက္ကသိုလ်ပါဝင်ပါတယ်။ကျွန်းပညာရေးလို့နိုင်ငံရေးသမားတွေခေါ်လို့ရှိတဲ့ကိုလိုနီပညာရေးစနစ်ကဘွဲ့ရထားသူတွေဟာလွတ်လပ်ရေးရတော့ရန်ကုန်တက္ကသိုလ်မှာဆရာဆရာမတွေဖြစ်လာကြပြီးစစ်ပီးခစ်မျိုးဆက်တွေကိုကမ္ဘာအဆင့်မီအောင်ပညာသင်ကြားပို့ချနိုင်ခဲ့ပါတယ်။ဘုရားအောင်ဆန်းတဲ့အမျိုးသားခေါင်းဆောင်တွေဟာကိုလိုနီခေတ်ကဘွဲ့ရသူတွေပါအရေးအသွေးမကျဆင်းအောင်နှစ်ပေါင်းများစွာအဆက်မပြတ်ကြိုးပမ်းကြရပါတယ
်မဆလာအာနာရှင်ဘူဂျိုကြီးနေဝင်လက်ထက်1962ကစပြီးမဆလာအစိုးရဆင်းပေးရပြီးစေအစိုးရတက်လာတဲ့1988အထိပညာအရေးအသွေးတဖြည်းဖြည်းကျဆင်းလာပါတယ်1988နောက်ပိုင်းအနှစ်20ကျော်မှာပညာရေးကဏ္ဍဟာစီအစိုးရရဲ့အဖြစ်အကံတစ်ခုဖြစ်လာပါတယ်။နိုင်ငံရေးဥတည်ချက်အတွက်ပညာရေးကိုလိုသလိုအသုံးပြုတဲ့အချိန်ဖြစ်ပါတယ်။အရေးအသွေးကျဆင်းချိန်မှာအရေးအတွက်များပြားလာပါတယ်။1988မှာတက္ကသိုလ်ကောလိပ်32ခုသာရှိပေမဲ့အနှစ်20ကျော်အတွင်းမှာ182ခုအထိတိုးပွားလာပါတယ်။ဒီတက္ကသိုလ်တွေမှာတွားရောက်ပညာသင်ကြားရတာဟာခက်ခဲတဲ့အတွက်အဝေးရောက်တက္ကသိုလ်တက်ကြတာများပါတယ်။2015စီရင်အရအဝေးရောက်တက္ကသိုလ်တက်သူ3သိန်းကျော်ရှိပါတယ်။ဆာမင်းပွဲနီးလာရင်ဆယ်ရက်သင်တန်းတက်ပြီးဖြည့်ရတဲ့တက္ကသိုလ်ဖြစ်ပါတယ်။ဝဲရချိန်မှာအလွတ်ကျပ်ထားတာတွေကိုမိကုံတဲ့စနစ်ဖြစ်ပါတယ်
။အရေးအသွေးရှိတဲ့ပညာရေးတည်ဆောက်ဖို့အတွက်ရင်းနှီးမြှုပ်နှံဖို့လိုအပ်ပါတယ်။ဒါကြောင့်အစိုးရအသုံးစရိတ် 20 ရာခိုင်နှုန်းအထိပညာရေးမှာသုံးဖို့ရွယ်ကြောင်း2015အမျိုးသားပညာရေးဥပဒေမှာဖော်ပြပါတယ်။အလွတ်ကျပ်ကျောင်းသားဘဝကကျိုးကျောင်းဆက်ဆက်တွေးခေါ်ရတဲ့ကျောင်းသားအဖြစ်အသွင်ပြောင်းဖို့လိုတယ်လို့ဒေါ်အောင်ဆန်းစုကြည်ကမနစ်ကကျင်းပတဲ့ပညာဖွံ့ဖြိုးမှုအကောင့်အထည်ပေါ်ရေးနှင်းတော်ဖလဲပွဲမှာပြောတော်ပါတယ်။ဆရာပြောသမျှနားထောင်ရတဲ့အစဉ်အလာမဟုတ်ဘဲပြောရဲဆိုရဲတွက်လက်ထက်မြက်တဲ့ကျောင်းသားကျောင်းသူတွေဖြစ်လာအောင်ဆရာဆရာမတွေကလေ့ကျင့်ပေးမှဒီမိုကရေစီအစစာတင်ကျောင်းကဖြစ်လာလိမ့်မယ်လို့ဆိုပါတယ်။
ကလေးတွေလွတ်လပ်စွာတွေးခေါ်နိုင်အောင်မြေတောင်မြှောက်ပေးတဲ့တင်ကြားနီးဟာမြမရိုးရအစဉ်အလာနဲ့ဆန့်ကျင်ပြီးဆရာဆရာမအခန်းကဏ္ဍကိုမှေးမိန်စေတဲ့အတွက်လက်မခံလိုကြဘူးလို့ဆိုပါတယ်။စင်စားတွေးခေါ်တတ်အောင်သင်ပေးတဲ့နီးအစားအလွတ်ကျပ်နီးကိုသာဆရာဆရာမတွေကနှစ်သက်တယ်လို့ပညာရေးသုတေသနဘူရိုရဲ့စစ်တမ်းတစ်ခုမှာဖော်ပြကြောင်းသိရပါတယ်။ NLD အစိုးရရဲ့အမျိုးသားပညာရေးမဟာဗျူဟာစီမံကိန်းမှာလည်းလွတ်ကျပ်ဒလိကနေဆန်းစစ်တွေးခေါ်တဲ့ဒလိကိုကူးပြောင်းလိုကြောင်းဖော်ပြထားပါတယ်။ဒါပေမဲ့ဒီကိစ္စဟာအပြောလွယ်သလောက်လက်တွေ့လုပ်ဖို့ခက်ခဲနေပုံရပါတယ်။အရေးအသွေးတိုးတက်ဖို့အတွက်နှစ်ပေါင်းများစွာကြာနိုင်ပါတယ်။အရေးအတွက်ကတော့နှစ်အနည်းငယ်အတွင်းတိုးပွားလာနိုင်ပါတယ
်။အစိုးရရဲ့ပညာရေးအသုံးစရိတ်တိုးပွားလာတာကတော့သိတာပါတယ်။ဦးသိန်းစိန်အစိုးရလက်ထက်မှာပညာရေးအသုံးစရိတ်၄ဆလောက်တိုးပွားလာပြီးအစိုးရရဲ့အသုံးစရိတ်900ရာခိုင်နှုန်းဖြစ်လာပါတယ်။ဒါပေမဲ့တိုင်းပြည်ရဲ့သတင်းထုတ်လွှင့်မှုရဲ့200ရာခိုင်နှုန်းသာရှိပြီးမလေးရှားကတော့600ရာခိုင်နှုန်းအထိရှိပါသေး။ဦးသိန်းစိန်လက်ထက်မှာကျောင်းသစ်9600ကျော်ဆောက်လုပ်ခဲ့ပြီးကျောင်းဟောင်း8900ကျော်ကိုမွမ်းမံပြင်ဆင်နိုင်ခဲ့ပါတယ်။ကျောင်းအဆောက်အဦတိုးပွားလာတဲ့အတူဆရာဆရာမကွန်ရောင်း2000လောက်ကိုလေခန့်အပ်နိုင်ကြောင်းသိရပါတယ်။ကမ္ဘာစံချိန်မီပညာအရေးအသွေးရနိုင်ဖို့အတွက်စဉ်စားတွေးခေါ်ပြီးဝေဖန်ပိုင်းခြားသုံးသပ်နိုင်ဖို့လိုအပ်ပါတယ်။ရထားတဲ့သတင်းအချက်လက်ကိုအကဲဖြတ်နိုင်ဖို့လိုပါတယ်။ဒါပေမဲ့ကြိုးကြောင်းဆက်ဆက်ပြီးစဉ်ချင်းတွေးခေါ်တတ်တဲ့အရေးအသွေးရှိလာအောင်မြေတောင်မြောက်ပေးရင်းနဲ့လွတ်လပ်စွာထုတ်ပေါ်ပြောဆိုနိုင်ရေးဟာဆက်ဆက်နေပါတယ်။ကွဲပြားခြားနားနဲ့အယူအဆထုတ်ဖော်ပြောဆိုသူကိုအရေးယူတဲ့အစိုးရဟာကျောင်းသားတွေစင်ရင်တွေးခေါ်တတ်အောင်လုပ်ပေးနိုင်ပါမလားဆိုတာကတော့စဉ်းစားစရာဖြစ်နေပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာအခုတော့တိုင်းရင်သတင်းလှအစီအစဉ်အလှည့်ရောက်လာပါပြီထိုင်းအခြေစိုက်ဖီဘာဝိုင်းတော်သားတွေကအစီအစဉ်ထုတ်လွှင့်တာဖြစ်ပါတယ်
ပါစ sin tin set twa me tan yin tadin lwa ga chu so ba de myama nangan twan tan yin da lu myo su ri ni thain ja de ayat de ta ri ma phit pyet ni de phit pyet twi ne tan yin da ri ye atan twi ko thain hat tin set tha ra phit ba de
mingla ba shin jama ga ami ba fever wine no da ri tin set tha de di tabat tan yin tadin lwa ma na sin ya ma ri ga ro မြန်မာအစိုးရတပ်နဲ့ရခိုင်တပ်မတော်အေအေတို့ဖြစ်ပွားနေတဲ့တိုက်ပွဲတွေမှာအရက်သားတွေကိုအကာအကွယ်ပေးဖို့စစ်တွေမြို့မှာရှိတဲ့တန်ဃာတော်တွေကမြန်မာအစိုးရထံကိုတောင်းဆိုခဲ့ပါတယ်။ရင်းမြို့နယ်တပြည်ကြီးရွာနဲ့နှစ်ကရင်ကြီးရွာချင်းဆက်ထားတဲ့လမ်းစီမံကိန်းကိုတင်တာမခေါ်ဘဲနဲ့လုတ်ကန်ခွင့်ပြုခဲ့တယ်လို့မွန်ပြည်နယ်ဝန်ကြီးချုပ်ကပြောဆိုခဲ့တယ်ဆိုတာနဲ့ဝါပြည်နယ်အဖြစ်သတ်မှတ်ရေးတောင်းဆိုချက်အပေါ်တိုင်းသာလက်နက်ကန်အဖွဲ့အစည်းကောင်းဆောင်တွေကနေဘလို့အမြင်ရှိပါသလဲဆိုတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနန်းဟောင်းမရှင်တည်င်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မှာမြမဆွေရတက်နဲ့ရခိုင်တပ်မတော်အေအေတို့အကြမ်းဖြစ်ပွားနေတဲ့တိုက်ပွဲတွေမှာအပြစ်မဲ့ရဲသားတွေတပ်ဖြတ်ခံနေရတာတွေကိုအကာအကွယ်ပေးဖို့စစ်တွေမျိုးရှိတန်ကာတော်တွေကမြမဆွေရကိုစာရေးတောင်းဆိုခဲ့ပါတယ်မေလ6ရက်နေ့ကစစ်တွေမျိုးမဏိရတနာကျောင်းတိုက်မှာကျင်းပတဲ့စစ်တွေမျိုးတန်ကာပေါင်းစုံကဆရာတော်ကြီးတွေနဲ့အရက်ဖက်အဖွဲ့အစည်းတွေပြုတ်လုခဲ့တဲ့အစည်းအဝေးမှာဆုံးဖြတ်ခဲ့တာပါရတိတောင်မျိုးနယ်ကြောက်တန်းကျေးရွာရွာသားအလုံးကိုစာတင်ကျောင်းမှာဖမ်းဆီးစစ်ဆေးနေပြီးအစိုးရတပ်ဖွဲ့ကပြစ်ခတ်ခဲ့တဲ့အတွက်6ဦးသေဆုံးပြီး10ဦးဒဏ်ရာရရှိခဲ့တယ်လို့ပျောက်ဆုံးသူတချို့လည်းရှိနေတဲ့အတွက်အလားတူမျိုးမဖြစ်ရအောင်အခုလိုတောင်းဆိုဖို့စစ်ဆင်ရတာဖြစ်တယ်လို့အောင်မြေကုန်းဆရာတော်ကမိန့်တော်မူပါတယ်တိုက်ပွဲတွေဖြစ်ပွားနေတဲ့ပုံနာကျွန်းမြတ်ဦးကြောက်တော်နဲ့ရတိတောင်မြို့နယ်တွေမှာလေးလကျော်ကာလအတွင်းကျေးရွာနယ်လူနေအိမ်တွေကိုပိတ်ခတ်မှုကြောင့်တေဆုံးသူအရတား48ဦးထိခိုက်ဒဏ်ရာရရှိသူ100နီးပါးနဲ့300ကျော်ဖမ်းဆီးခံထားရသလိုစစ်ဘေးဒုက္ခသည်4000နီးပါးရှိနေပြီဖြစ်တယ်လို့လည်းအရက်ဖက်အဖွဲ့အစည်းတွေကစည်းရင်းပြုစုထားပါတယ်
။မွန်ပြည်နယ်ရေးမြို့နယ်မှာရှိတဲ့တပြည်နှစ်ကရင်ကျေးရွာချင်းဆက်လမ်းစီမံကိန်းကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တုံအောင်ဆန်းစုကြည်ရဲ့နှုတ်မိတ်ညွှန်ကြားချက်နဲ့တင်တာမခေါ်ဘဲလုပ်ကံခွင့်ပြုခဲ့တယ်လို့မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကပြောပါတယ်။ချောင်းဆုံမဲဆန္ဒနဲ့အမှတ်တိတ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဒေါက်တာအောင်နိုင်ဦးမေးမြန်းခဲ့တဲ့တပြည်နှစ်ကရင်ကျေးရွာချင်းဆက်လမ်းဆောင်ရွက်သမှုအခြေအနေနဲ့ဆက်လျင်းတဲ့ဆက်ဆက်မေးခွန်းပေါ်မှာမီနီဘတ်ဂျက်မှုတင်တာကင်းလွတ်ခွင့်ရှိတယ်လို့ဖြေကြားခဲ့ပါတယ်။ကြက်တန်းတဆောင်နဲ့ဆောင်ရွက်နေတဲ့ကျေးရွာချင်းဆက်လမ်းစီမံကိန်းကိုစောက်တန်းမြမဒီဗလော့ပ်မန့်ကုမ္ပဏီကိုလွှတ်ကိုင်ခွင့်ပေးထားတာပါ။မိုးပြင်းနဲ့ဆိုးရွားဖွဲ့ရဲ့တင်တာမကောပဲလွှတ်ငန်းဆောင်ရွက်တဲ့ပုံမှာဝေဖန်မှုတွေလည်းရှိနေပါတယ်။
ရှမ်းပြည်မြောက်ပိုင်းတီဘောနဲ့ကြောက်မဲမြို့နယ်ထဲမှာဒေသခံလူထုအကြင်ကြင်ကန့်ကွက်တဲ့ကြားကဒုထဝတီမြင့်ငယ်မြစ်ပေါ်မှာတည်ဆောက်မဲ့ရဲလျက်စစ်စီမံကိန်းကိုအစိုးရဘက်ကဆက်လက်စ조사နေပါတယ်။မေလ၄ရက်နေ့ကလက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးဝင်းခိုင်နဲ့အဖွဲ့ကြောက်မဲမြို့နယ်ထဲကအထက်ရဲရွာရဲလျက်စစ်စီမံကိန်းအတွက်လုပ်ငန်းခွင်ကိုကွင်းစင်ကြည့်ရှုစစ်ဆေးရမှာလက်ရှိအခြေအနေအရအထက်ရဲရွာစီမံကိန်းမှာ38ရာခိုင်နှုန်းတည်ဆောက်ပြီးစီးနေပြီး2021 2022ခုနှစ်မှာစီမံကိန်းပြီးစီးအောင်မြင်အောင်လှုပ်ဆောင်သွားမယ်လို့လည်းပြောဆိုလိုက်ပါတယ်အထက်ရဲရွာရဲလက်စစ်စီမံကိန်းကြောင့်တာလုံကျေးရွာကကဗလာတီစိုက်ပျိုးမြေ184ဧကလယ်မြေ184ဧကစိုက်ခင်းတွင်နဲ့စေဒီပထိုးတွေဘုံတော်ကြီးကျောင်းတွေစာတင်ကျောင်းတွေရေအောက်ရောက်ရမှာဖြစ်တဲ့အတွက်ကန့်ကွက်နေရတာဖြစ်ကြောင်းဒေတာခန်လူထုကပြောဆိုပါရယ်တီရေကာရာကြီးတိဆောက်ပြီးရင်တော့လက်စစ်တအား180မဂါဝတ်ကိုထုတ်လုပ်ပြန့်ဖြူးပေးမယ်လို့လည်းအစိုးရဘက်ကပြောဆိုထားပါရယ်
ဗိုလ်ချုပ်ကျေးရုပ်ပြောင်းရှိရွေးတွေ့ကြရပြည်နယ်ဆိုရနဲ့ဂရင်းနီပြည်လူငယ်များအင်အားစုကြားညှိနှိုင်းမှုတွေပြုလုပ်ခဲ့ကြပါတယ်။မေလ9ရက်နေ့မှာပြုလုပ်တဲ့တွေ့ဆုံပွဲမှာကျေးရုပ်ပြောင်းရှိရေးကိစ္စကိုမေလ14ရက်နေ့မှာထပ်မံတွေ့ဆုံဖို့ရှိပြီးညှိနှိုင်းပေါ်ဆောင်ရေးကော်မတီထံမှလွှတ်တော်ကိုယ်စားလှယ်တွေပါတာရေးကောင်းဆောင်တွေနိုင်ငံရေးပါတီတိုင်းဒေသလက်နက်ကိုင်တော်လှန်ရေးဖွဲ့စည်းတဲ့အကြဖက်လူမှုဖွဲ့စည်းတွေကကိုယ်စားလှယ်တွေပါဝင်ပါတယ်။ဒီတွေ့ဆုံမှုမှာတော့ပြည်နယ်ဆိုရဘက်ကကျေးရုပ်ပြောင်းချွေးရေးကိစ္စကိုဆွေးနွေးလာတဲ့အတွက်ဆွေးနွေးမှုဟာအောင်မြင်ပြီးစီးသွားတာမျိုးမဟုတ်ပေမဲ့သိုးသိမ်းမှုရှိတယ်လို့ကရင်နီပြည်လူငယ်များအင်အားစုကခွန်တော်မတ်ကပြောပါတယ်
သမရောစီရေလှုပ်ရှားမှုနလတာတိုးမြင့်ရပ်ဆိုင်ပေးတဲ့အပေါ်ဒီမိုကရေစီအကျိုးပြုကရင်တမရော DKPA ကအပြည့်အဝထောက်ခံကြောင်းမေလပထမအပတ်မှာကြေညာချက်ထုတ်ပြန်ထားပါတယ်ပြစ်ခတ်တိုက်ခိုက်မှုရဲ့ဇယ်ရင်နဲ့ထာဝရငြိမ်းချမ်းရေးကိုဦးတည်ပြီးမေလကနေဇွန်လကုန်အထိစီရေလှုပ်ရှားမှုတွေကိုတိုးမြင့်ရပ်ဆိုင်မယ်ဆိုပြီးဧပြီလ30ရက်နေ့မှာ သမရောကကွယ်ရေးဦးစီးချုပ်ရုံးကထုတ်ပြန်ပြီးတဲ့နောက်ဒီကေဘီအေကအခုလိုပြန်လည်ထုတ်ပြန်လိုက်တာဖြစ်ပါတယ်။ရခိုင်ကသမရောဘက်ကမြောက်ပိုင်းတိုင်းအရှေ့မြောက်ပိုင်းအရှေ့ပိုင်းတိုင်းအရှေ့လေပိုင်းနဲ့ဒရီကန်ဒေတာတိုင်းစစ်ဌာနချုပ်နယ်မြေတွေမှာစစ်ရေးလှုပ်ရှားမှုနဲ့ပတ်သက်ပြီး2018ခုနှစ်ဒီဇင်ဘာ21ရက်နေ့ကနေ2019ဧပြီလကုန်အထိရပ်ဆိုင်ကြောင်းကြေညာထားရတာကနေအခုလ
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါလက်ရှိဝတိုင်းရင်းသားတွေရဲ့ဒေသကိုကိုယ်ပိုင်အုပ်ချုပ်ခွင့်ရပြီးနေဝါပြည်နယ်အဖြစ်သတ်မှတ်ပေးဖို့ကြိုးပမ်းသွားမယ်လို့ဧပြီလ18ရက်နေ့မှာကြာရောက်တဲ့ဝါပြည်နယ်ငြိမ်းချမ်းရေးတည်ဆောက်မှုနှစ်30ပြည့်အခမ်းအနားမှာ UWSA ခေါင်းဆောင်တွေကပြောဆိုခဲ့ပါတယ်ဝါပြည်နယ်အဖြစ်သတ်မှတ်ရေးအပေါ်တိုင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကဘလို့အမြင်ရှိနေပါသလဲအမည်ရဲ့စုစည်းချက်ကိုနိုင်ကွန်းအိမ်ကတင်ဆက်ထားပါတယ်
ကရင်မျိုးရာစီယုံ KNU ရဲ့အစိုးရတွင်မူပတူစောတာတူမူကတော့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSB UWSA ရဲ့ဝါပြည်နယ်တောင်းဆိုမှုပေါ်မှာသူ့ရဲ့မြင်ကိုခုလိုပြောပါရယ
်ဝါလူမျိုးတွေရဲ့ဒီနယ်အဆင့်တောင်းဆိုတယ်ဆိုတဲ့ကိစ္စကဒါတွေကလည်းကျွန်တော်နိုင်ငံရဲ့ဒီတိုင်းသားအခွင့်အရေးတွေကိုအမြဲတမ်းကျွန်တော်တို့ဟိုကြောင်ထိုးထားခြင်းခံရတဲ့အလေထတွေရနေစပြီးတော့တိုင်းသားတွေအကုန်လုံးကမိမိခွင့်ရမိမိတောင်းဆိုလာတဲ့နေရာကနေပြီးတော့ပေါက်ပွားလာတဲ့ကိစ္စတခုဖြစ်တယ်အဲ့တော့ဒီကိစ္စကိုကျွန်တော်တို့တိုင်းသားတွေအားလုံးတိုင်းသားတွေနဲ့ကျွန်တော်တို့ရတရထိုက်တဲ့အခွင့်အရေးတွေကိုဘယ်လိုခံစားခွင့်ရမလဲဆိုတော့ပုံဖော်နိုင်တဲ့ Federal ပြည်ထောင်စုတခုပေါ်လာမယ်ဆိုတော့ဒီပြဿနာတွေကပြင်နေပါပါ
တရင်နေမျိုးရာတိုးတက်ရေးပါတီ KMPP ဒုတိယဥက္ကဋ္ဌခူးတွေကတော့
ခုခါမှသူတို့ကလိုအလိုပြည်နယ်ကိုတောင်းတယ်ဆိုတဲ့အမျိုးတော့မဟုတ်ပါဘူးဟာဝါလူမျိုးတွေကလည်းပဲခုလာရသမိုင်းကြောင်းအရာတရှိခဲ့မှုအပေါ်မှာမှီတည်ပြီးတော့မူလအခွင့်အရေးကိုသူတို့အခြေခံပြီးတော့ပြောတယ်လို့ကျွန်တော်အဲ့လိုနားလည်ပါတယ
်ဟိုတိုင်းသားတွေအနေနဲ့အခုလိုမျိုးပြည်နယ်တောင်းဆိုမှုနဲ့ပတ်သက်ပြီးတော့2008ဖွဲ့စည်းပုံနဲ့တာတက်ဆိုင်ကြောင်းရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSF ကပြောရေးဆိုခွင့်ရှိသူဘူမူကြီးဆိုင်ငင်းကခုလိုတုံ့တက်ပါတယ
်တစ်ချက်က2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့သက်ဆိုင်တယ်။နောက်တစ်ချက်ကလည်းဒီပြည်ထောင်စုအစိုးရနဲ့သက်ဆိုင်တယ်။သုံးချက်ကြတော့ကျွန်တော်တို့လူထုတရက်လုံးနဲ့လည်းသက်ဆိုင်တယ်လို့မြင်တယ်။အထူးသဖြင့်တော့ဒီရှမ်းပြည်အတွင်းမှာရှိတဲ့ကျွန်တော်တို့တိုင်းသားပြည်သူလူထုနဲ့သက်ဆိုင်တယ်လို့မြင်တယ
်။လွတ်လပ်ရပြီးနောက်ပိုင်းဆုံးရှုံးသွားတဲ့တိုင်းသားခွင့်ရေးတွေဓာတ်လူရေးကိုပိုင်ပြဋ္ဌာန်းခွင့်အခြေခံများပေါ်မူတည်ပြီးတော့တောင်းဆိုနေကြရမှာ။တချို့တော့တိုင်းသားတွေဟာပြည်နယ်ကိုပိုင်အုပ်ချုပ်ရေးဒေသစသည်ဖြင့်တောင်းဆိုနေချင်းတာဖြစ်တယ်လို့တိုင်းဒါခေါင်းဆောင်တွေကသုံးသပ်ကြပါတယ်။ဒီချင်းလေးကိုနားထောင်ပြီးအကောင်းဆုံးဖြေရှင်းတဲ့တို့လည်းထောက်ပြနေကြပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေထဲမှာတော့ကိုပိုင်အုပ်ချုပ်ရေးဌာနအနေနဲ့စကိုင်းတိုင်းထက်ကတစ်ခုရှမ်းပြည်နယ်ထက်က၄ခုနဲ့ကိုပိုင်အုပ်ချုပ်ရေးတိုင်းအနေနဲ့ရှမ်းပြည်နယ်ထက်ကဟိုပန်မိုင်မော်ပန်ဝိုင်နာဖန်မတ်မန်နဲ့ပန်စန်းခေါ်ပန်ခမ်းမြို့နယ်တို့ကိုခရိုင်တစ်ခုဖွဲ့ပြီးဝါကိုပိုင်အုပ်ချုပ်ရေးဌာနဖြစ်သတ်မှတ်ပေးထားပါတယ်။
ဆက်ပြီးတော့ကရင်ပြည်နယ်ကြာအင်းစိတ်ကြီးမြို့နယ်ဖျားသုံးစုဒေသမှာတစ်ထုတ်လုံးမှုနဲ့ပတ်သက်ပြီးမွန်ပြည်သက်ပါတီနဲ့ KNU ကရင်အမျိုးသားအစည်းအရုံးအောက်ခြေတပ်ဖွဲ့တွေအကြားစစ်ရေးရတင်းမာမှုတွေကိုဖြေလျှော့ဖို့နှစ်ဖက်ခေါင်းဆောင်တွေကနေတွေ့ဆုံညှိနှိုင်းခဲ့ရမှာအချက်၃ချက်ပါသဘောတူညီမှုရရှိခဲ့ပါတယ်။မိကလျာမွန်ကစူးစီးတင်ဆက်ထားပါတယ်။
ကရင်အမျိုးသားစည်းရုံး KNU နဲ့မွန်ပြည်သက်ပါတီ NNSP အောက်ခြေတပ်ဖွဲ့ဝင်တွေကြားကရင်ပြည်နယ်ကြိုင်အင်းစိတ်ကြီးမြို့နယ်ဖျားသုံးစုဒေသတစ်ဝိုက်မှာစစ်ရေးတင်းမာမှုတွေဆက်လက်မဖြစ်ပေါ်စေဖို့ခရိုင်အစ်စ်နှစ်ဖက်ခေါင်းဆောင်တွေပြီးခဲ့တဲ့မေလ3ရက်နေ့ကသစ်ဆုံဆွေးနွေးခဲ့ပြီးအချက်3ချက်ပါသဘောတူညီမှုရရှိခဲ့တယ်လို့လည်းဒီဆွေးနွေးပွဲမှာအဓိကဦးဆောင်ခဲ့သူဗဟိုဝန်ကျင်ဒေသဦးစည်းဖွဲ့ဥက္ကဋ္ဌနိုင်နန္ဒူရမန်ကမွန်ဘာသာနဲ့အခုလိုပဲပြောသွားပါတယ
်။ဟောင်းမလောက်လို့ကတန်းကကျအဲ့တော့ဒီကမစွာကံလေချုပ်ခလုံးကမချုပ်လို့
တော်တော်ကြာဆွေးနွေးကြတယ်ချုပ်လိုက်ရင်ချက်သုံးချက်သဘောတူညီကြတယ်တစ်ထုတ်လမ်းဖောက်တာဆက်မလုပ်ဖို့နှစ်ဖက်စလုံးကုသနေရကုပြနေကြဖို့တပ်တွေသွာလာလှုပ်ရှားတဲ့အခါအသိပေးကြဖို့ပါ
ပြီးခဲ့တဲ့ AB လက်ကောင်ပိုင်းမှာတစ်ထုတ်လောက်တဲ့ကိစ္စနဲ့နယ်မြေညင်းပွားရာကနေပြီးမွန်ပြည်တက်နဲ့ KNU တပ်ဖွဲ့တို့မိနစ်20ကြာထိတ်တွေ့ပစ်ခတ်မှုဖြစ်ပွားခဲ့တဲ့အတွက်တင်းမာမှုတွေဖြစ်ပေါ်ခဲ့တာပါKNU ဝင်းရည်မြို့နယ်ဥက္ကဋ္ဌစောမောင်ရွှေကတော့ KNU နဲ့မွန်ပြည်သက်တတ်ချင်းချင်းဖြစ်တဲ့ကိစ္စဖြစ်ပြီးအောက်ချုပ်ရေးပိုင်းနဲ့မဆိုင်ဘူးလို့ပြောပါတယ
်။သူတို့တတ်ပဲကပဲအောက်ချုပ်ရေးပိုင်းနဲ့ဘာမှမဆိုင်ဘူး။သူတို့တတ်ပဲဆိုတော့တတ်ချင်းချင်းပဲမွန်ပြည်သက်ပတ်တည်တတ်မှုနဲ့သူတို့အဲဒီကဆိုင်ဆက်ချောင်းကပြည်စုံတယ်လို့သူတို့ပြောကြတယ်။
มวยบีเต้นเนี่ยเคเอ็นยูฮะช่วยเด็ดด่าด้วยมาแต่เราชามหูเนี่ยมีเยอะทุนนี่แหละด้วยแต่ในนายตั้งยีบยูมิวเนี่ยเป็นมาเลยนับเพื่อเอาเฉยจะพูดเลยจ้าและสิต้องเนี่ยกาละต่อด้วยมาเซจิงค่ะที่ด้วยพิฆาตมือด้วยสิเขบาร์เลย ตอนนี้เราพิฆาตใครมุ่ยเสียยี่ตัวตัวซะเจ้าเอ็นซีเอเลมาเยทูพิฆาตเลยเคเอ็นยูเนี่ยมุ่งพิจิตรปฏิรูปนี่เนี่ยคุณรู้พิปอนี่เด็ดพิจารณาดีกว่านับเพื่อตัวส่งบีเชนันตาผู้รู้อะไรรู้เลยมุ่งพิเนลงจงยี่เนี่ยเนื้อใจยี่อย่างวันจีผู้มุ่งจีเนื้อทุกอย่างพิฆาตปากกาเยี่ยมอยู่มาเตรียมเท่าที่เนี่ยตัวส่งเสียมาคุณรู้ไปพิจารณาเลย
ว่าอย่างนั้นพวกมีนักจีนยังด้วยเนี่ยกิจการเราไม่ใช่นักจีนจะมีเสียงดับบุบไปเลยส่วนนี้พี่เรามาเอาเชียร์เลยที่บุรีรัมย์มันจะเอาได้แค่ไหนเสียเต็มมาหมดเช่นนี้ปฏิบัติมันพีเต็มปฏิเนี่ยเคเอ็นยูโรขยายเสียส่วนนี้เวมาเลยเคเอ็นยูดูบลายาขยายอุกตาปโดช่วยมั้งเคเอ็นเอลเอตายเสียเช่าตายมูดูบุมูจีสอช่วยมั้งมันพีเต็มเป็นการบอกว่าวันจันทร์ที่ตาอุจิพวยอุกตา ในนาดูเรามันมากง่ะแต่ยังมูดูผมหูจีเอ็มไซชันเนี่ยนับเพื่อเสียงยิ่งตะวันกันด้วยเนี่ยยงพวยเวนุยแต่ยาวเขบาร์เลยอากูสับปีเดินจริงชกูน่าเส้นใจมาบ้า
มีมาสุยาตันเนรคันตัมโรอีอีรูปเชปวานนี่เด็ดไต้ปุ่นริมาอายาตาเรตับจากคันยาลาเรโกอากาเกวปีโพสุดเดือนมิวชิตังการอริกามีมาสุยาโก้สายยี่ต้องสู่เขบาร์เลย
ตอนนี้หน่วยคุณน้าเซ็งเกจาราการ์โรพี่นายวัยหนุ่มตาเรกันเอเปอร์เซนเดนเซตตัวเมตัยน์ตัดเทนลาเว็บสิบบาทเลยนอกจากเดนเบอร์ซีเซมาเพียงส่งตัวยาอวัชชะจะมากับอันนี้ท่านชี้สายฟีบาวัยหนุ่มตาเรซีเซนเดนเซตตัยน์ตัดเทนลาซีเซนสิบบาทเลยครับพี่วัยทุเรนเอซีเซนเนปัตเตอร์โลเว็บแอนด์จัมเบจินเอเจดเชนตอนนี้เนสุยนอ วิวเออีเมลลิสต์เบอร์มิสแอดวิวเอนิวส์ดอทคอมกูสายตาเปิบุนันยาบาร์เลยสาระการ์ดเซนสตัวเอจินเอสุยนอวิวเอมีวายซีเซนเดเซนสาระติดรามาเชียงอาเซงอายังคงสาระจียังคงมิวลุเลสันตบียี่ตาในบาร์เลยวิวเอวาชินันยงโจเยฟอนนามากาเตเนตุนยานเนตงเซนเนงางาลีพิบาร์เลยมันเป็นมันเนตโทลิเมวิวเอซีเซนดีกูรอมันเนตชาวนายนี่คนนายที่
ไลน์นูมีตาต้องเส้นเลเซอร์เลเซอร์ชิดูกันในพันยูน่าเสียนมาเลยจำมาอีเนตายน์เดรนลอยอยู่เป็นเลนน่าเสียมาวะกูรอเดรนจินจูโกกูอังนูงูกับพี่พี่มาพิบาร์เลยการุ่งพี่มิสไซน์ดงนี่พี่พงยาเลยดงนี่เสงอเมียกุริยากับสันตัดพี่ลูกเคเรจ้าดังกุริยาสิทธิ์กัดดินิเวพี่ลายบาร์เลย ถ้าส่วนประเทศเมียกุริยากับทุเรียนเจมิสไซน์ดงในสันตัดเคราบะดงในเซงาคิโลเมตรเลียนเซรียาวีนอร์เซงาโรคิโลเมตรเนียคนเซรียาวีเจ้าเนตังกุริยาปุ่ดเอสซิวซิโจมียองะจินยาเจทบิยันพิอสุลาดาบะเดียวตัวงงในโบอเมริกันกับพิอทารุเต้าจันนิกาซาลุตัวมีนดอมเมสุยตัวมีนวุ้ดเลวัตลุพิเศษทารายเจ้าเดียวนึงกับพิอจัลเลบาร์เอเมริกันเนกงโดเอติมามูริโกส่วนนึงพิเศษในโมเดียวตัวมาเยทรีเดนซิวายเจมิปโกเดียวทุเรียวุ่นจีโจลิวเฮวาชินามายองนิโรมาเวอากุลุพิอสุ
များစုနဲ့ထိန်းချုပ်ထားတဲ့ထက်လွတ်တော်ထောက်လိုင်းကော်မတီကဆင့်ခေါ်တာမကောင်းတဲ့ပုံစံတစ်ခုဖြစ်နေအင်ပီရိုယာရရှိချုပ်မစ်မော်ဗန်နီကပြောဆိုလိုက်ပါတယ်American သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ပွဲမှုတွေကိုစုံစမ်းစစ်ဆင်နေတဲ့အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ် Trump Jr. ကို2019ခုနှစ်တည်းထွက်ဆိုချက်တွေနဲ့ပတ်သက်လို့မင်းမြန်းဖို့ထက်လွတ်တော်ထောက်လိုင်းကော်မတီကဆင့်ခေါ်ထားတာပါမြန်မာနိုင်ငံတော်ကကျင်းတော်တချို့မှာဒီရက်ပိုင်းတွေအတွင်းစုပုံမှုတွေဖြစ်ခဲ့တဲ့ပေါ်စုံစမ်းစစ်ဆေးသွားမယ့်အကြောင်းသမ္မတရုံးကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်အကျဉ်းသား၄ဦးထက်မနည်းသေဆုံးခဲ့တဲ့ထောင်စုပုံမှုတွေဒုတိယနေ့ဖြစ်ကြုံခဲ့ရပြီးဒီနေ့မှာပဲသမ္မတရုံးကကြေညာချက်ထုတ်လိုက်တာပါမနေ့ကကလေးနက်ဖန်ကျင်းတော်နေမှာစုပုံမှုတွေဖြစ်ခဲ့ပြီးတော့နောက်ဆက်တွဲဖြစ်ဒီနေ့မှာလည်းရွှေဘုံမြကြီးနာဒဝဲတာယာဝီနဲ့ပသိမ်ထောင်နေမှာစုပုံမှုတွေဖြစ်ခဲ့တဲ့အကြောင်းနဲ့အခင်းဖြစ်တဲ့ကိစ္စကိုစုံစမ်းဖော်ထုတ်သွားမှာဖြစ်တဲ့အကြောင်းအစိုးရကသတင်းထုတ်ပြန်ခဲ့တာပ
ါကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုအောင်လင်းဦးပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ White Zone ဖြစ်ပါတယ် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00အထိလိုင်းလုံးမီတာ2532 51နဲ့လိုင်းလ190တို့ကနေထုတ်လွှင့်ခဲ့တာပါသတင်းရှင်များအားလုံး ဘေးဘေးအားဝေးကွာပြီးပျော်ရွှင်နိုင်ကြပါစေ။ VOE ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ကညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington. Welcome.